Welcome to the Voice of America in Burmese.
မြန်မာနိုင်ငံသားများရှင် View American Band ရဲ့2022ခုနှစ် August လ31ရက်အင်္ဂါနေ့ညအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီရှင်ယူအမေရိကန်တန်ရဲ့ရေဒီယိုတန်လွင်စီစဉ်လေးကိုရုပ်တံထဲမှာထုတ်လွှင့်ပေးနေပါတယ်။ line meter 31 32နဲ့58တို့ကနေတိုက်ရိုက်နားဆင်နိုင်တဲ့အပြင် view မြန်မာပိုင်း website နဲ့ facebook နဲ့ youtube စာမျက်နှာတွေကလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကနေ့ညအတွက်အစီအစဉ်မှုကတော့အစ်မအင်ဂျူထွေးပါရှင်
။မင်္ဂလာညကြပါရှင်။ဒီကနေ့ညဖက်သတင်းတွေကိုတော့ကိုကြကြောသိန်းနဲ့ကျမနောင်လောက်တင်ပြတော့မှာပါ။ American တပ်ဖွဲ့တွေ Afghanistan ကအပြစ်သက်ဆုတ်ခွာပြီးကယ်ဆယ်ရေးလုပ်ငန်းတွေအဆုံးသတ်ပြီးတဲ့နောက် Taliban တွေကကဘူးလေဆိပ်ကိုထိန်ချုပ်လိုက်ပါပြီ။တောင်အာဖရိကမှာ COVID-19 မျိုးကွဲပိုးသစ်မျိုးအစားသစ်တစ်မျိုးကိုတွေ့ရှိလိုက်ပါတယ်။ဥရယာဒီပြောင်းလဲမှုဆိုင်ရာအမေရိကန်အထူးသံတမန် John Kerry နဲ့ဂျပန်ဝန်ကြီးချုပ် Yoshihide Suga တို့ဂျပန်နိုင်ငံသူကြိုမျိုးတော်မှဒီကနေ့တွေ့ဆုံပြီးတော့ဥရယာဒီပြောင်းလဲမှုအရေးကိစ္စဆွေးနွေးပါတယ်။ဒီလိုသတင်းတွေကြားမှာပါရှင်
။ဟုတ်ကဲ့ပါရှင်။နေပြည်တော်ချင်းဆိုင်နိုင်ငံရေးပါတီတွေကိုငွေကြေးနဲ့ပိုင်ဆိုင်မှုပစ္စည်းအပြင်ပါတီအင်အားဘလောက်ရှိတယ်လဲဆိုတာတွေကိုပါစစ်ဆေးတာတွေရှိနေပါတယ်။
ရောက်သူဆွေးနွေးကြုံရင်ကနခုံဝင်ထားပါတယ်စိတ်သုံးဦးကကိုယ်ကလေးခေါ်ပြီးတော့ခုရဆက်တာပါတီရဲ့ဝင်ငွေသုံးငွေပြေစာတစ်ခုချင်းလိုက်ဆင်းပစ်ချိုယုံကဖြူရံပြီးတော့အဲ့လိုစစ်တယ်ဘာရဲ့ငွေချင်းတွေရှိရဲ့
ဆိုစစ်ဆေးခံရတဲ့နိုင်ငံရေးပါတီတစ်ခုရဲ့ထိပ်ပိုင်းခေါင်းဆောင်တစ်ယောက်ပြောသွားတာပါမကြခင်မှာပြည်စုံနာဆင်ရပါမယ်ဒါ့အပြင်ရခိုင်ကမွတ်စလင်ဒုက္ခသည်စခန်းတွေမှာကိုဗစ်ကာကွယ်ဆေးထိုးနေတဲ့အခြေအနေသတင်းရယူတာတွေကိုကန့်သက်ခံရတဲ့အကြောင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေတဲ့အခြေအနေနောက်မြန်မာနိုင်ငံအလဲပိုင်းဒေသရေးပေးသတင်းတွေကိုလည်းတင်ပြပေးဖို့ရှိပါတယ်အခုကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးပါမယ်ရှင
်American တပ်ဖွဲ့တွေ Afghanistan ကအပြစ်သက်ဆုတ်ခွာပြီးတော့ကယ်ဆယ်ရေးလုပ်ငန်းတွေအဆုံးသတ်ပြီးတဲ့နောက် Taliban တွေကကဘူးလေဆိပ်ကိုထိန်ချုပ်လိုက်ပြီးဖြစ်ပါတယ်။ဘသူမှဆိုရင်ထိတ်လန့်နေဖို့မလိုပါဘူး။လူတွေအနေနဲ့အန္တရာယ်ကင်းကင်းနဲ့ဂုဏ်သိက္ခာရှိရှိနေနိုင်အောင်လှုပ်သွားမယ်။အစိုးရရုံအလုံးကိုလည်းမကြခင်ဖွင့်မယ်။ဗန်တွေနဲ့စီးပွားရေးလုပ်ငန်းတွေလည်းမကြခင်စမယ်လို့တိုင်လီဘန်ပြောခွင့်ရသူဇဘီဟူလာမူဂျာဟစ်ကအာဖဂန်ရုပ်သံ RTA ကိုလေးစိတ်မှပြောဆိုသွားပါတယ်။အမေရိကန်ပြည်ထောင်စုရဲ့အနည်း20ကြာအာဖဂန်စစ်ပွဲတပ်ဝင်တွေပြီးဆုံးသွားပြီလို့လည်းအမေရိကန်တပ်ဖွဲ့အကြီးအကဲဗိုလ်ချုပ်ကြီးကင်နက်ဖရန့်မက်ကင်ဇီကကြေညာပါတယ်။အမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာတပ်ဖွဲ့တွေကအရသာ13,000ကိုကယ်တင်ပေးခဲ့တယ်လို့လည်းပြောပါတယ်။တနင်္လာနေ့အာဖဂန်ဒေသစံတော်ချိန်ည 7:59 မိနစ်မှာနောက်ဆုံးလေယာဉ်ထွက်ခွာခဲ့တာပါ။အာဖဂန်စစ်ပွဲအတွင်းအမေရိကန်စစ်ဖက်နဲ့အရဖက်ဝန်ထမ်း2460ကျော်တေဆုံးခဲ့တယ်လို့လည်းပေါ်ချုပ်ကြီးမက်ကင်ဇီကပြောပါတယ်။ကြံနေသေးတဲ့အမေရိကန်နိုင်ငံသားတွေနိုင်ငံအာဖဂန်စစ်ပွဲအတွင်းအမေရိကန်စစ်ဖက်နဲ့အရဖက်ဝန်ထမ်း2460ကျော်တေဆုံးခဲ့တယ်လို့လည်းပေါ်ချုပ်ကြီးမက်ကင်ဇီကပြောပါတယ်။ကြံနေသေးတဲ့အမေရိကန်နိုင်ငံသားတွေနိုင်ငံခြားသားတွေနဲ့လုံခြုံရေးစိတ်မချရတဲ့အာဖဂန်ပြည်သူတွေကိုကယ်တင်ရေးကိစ္စကိုလည်းနိုင်ငံတကာနဲ့အတူလက်တွဲပြီးတော့ဆက်လက်လုပ်ကိုင်သွားမယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကလည်းပြောပါတယ်။
စစ်တပ်နဲ့ရဲကဂျမ်းဖက်ဖြူခွဲဖမ်းဆီးတာတွေရှိခဲ့တာကြောင့်ဆရာနာသိမှုစန့်ကျင်ရေးဆန္ဒပြပွဲတွေကြိုကြဆိုသလိုပဲရှိတော့တဲ့ရန်ကုန်မြို့မှာဒီကနေ့တော့အနိုးသမီးတွေဦးဆောင်ပြီးဆန္ဒပြခဲ့ကြပါတယ်။မန္တလေးမှာတော့အောင်မေတာဇန်ပညာရေးကျောင်းပေါင်းစုံတပိတ်စစ်ကြောင်းနဲ့ဖမ်းဆီးခံပြည်သူများကိုစားပြုတပိတ်စစ်ကြောင်းတို့ပူးပေါင်းချီတက်ဆန္ဒပြခဲ့ကြသလိုမြတ်တောင်နဲ့ချမ်းမြတာစီတပိတ်စစ်ကြောင်းတို့လည်းပူးပေါင်းချီတက်ခဲ့ကြပါတယ်။တနင်္လာနေ့တိုင်းတဝဲခရိုင်လောင်လုံးမြို့မှာစစ်တပ်နဲ့ရဲကအရဝတ်တွေနဲ့ပါစောင့်ကြည့်နေတဲ့ကြားကပဲအမျိုးသမီးတွေလူငယ်တွေအခြေခံပညာကျောင်းသူကျောင်းသားတွေပူးပေါင်းပြီးချီတက်ဆန္ဒပြခဲ့ကြပါတယ်။စောပိုင်းနဲ့အခုသတင်းတွေမှာအတန်းဖိုင်တွေလွဲမှားဖွင့်ပြီးတဲ့အတွက်တောင်းပန်ပါတယ်ခင်ဗျာ။ဒါကတော့အခုကြားခဲ့ရတာကတော့လောင်းလုံးခိုင်ကဆန္ဒပြသူတွေရဲ့အတန်းမှာစကိုင်းတိုင်းတွင်ရှိဝမျိုးနယ်တွေကကြေးရွာတရားမှာဒီကနေ့မနေ့ပိုင်းကဆန္ဒပြခဲ့တယ်လို့ကလေးမျိုးမှာ205ရမြောက်ဆန္ဒပြပွဲရင်းမာပင်ခရိုင်ဆလင်းကြီးမြောက်ချမ်းနဲ့ရင်းမာပင်ရှိချမ်းရွာပေါင်းစုံတပိတ်စစ်ကြောင်းက184ရမြောက်နေပြီဆန္ဒပြခဲ့ကြပါတယ်။ဆရာနာသိမ်းခဲ့တဲ့နေကလေးကနေဒီကနေ့ထိဆိုရင်ဆန္ဒပြပွဲတွေကိုပြစ်ခတ်ဖြိုခွဲတာဖမ်းဆီးသွားပြီးတဲ့နောက်တေဆုံးသွားတာဆရာတွေကြောင့်တေဆုံးသူအရေအတွက်ဟာ1040ရှိပြီလို့မ ငယ်ငယ်ကျန်းမာရေးကူညီဆောင်ရှောက်ရေးအဖွဲ့ ABB ကထုတ်ပြန်ထားပါတယ်။အခုချိန်ထိဖမ်းဆီးခံရသူပေါင်းကလည်း6090နီးပါးရှိပြီလို့ ABB ကပြောပါတယ်။
မြန်မာနိုင်ငံပြည်ထောင်စု၈နေကျုံရုံကိုဥပဒေရေးရာဝန်ကြီးဌာန Ministry of Legal Affairs အဖြစ်ပြင်ဆင်ဖွဲ့စည်းလိုက်တယ်လို့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီက2023ခုနှစ်ဩဂုတ်လ30ရက်နေ့ရက်နှစ်ဆွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပုံမှ49အရဖွဲ့စည်းလိုက်တာဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဥပဒေရေးရာဝန်ကြီးဌာနရဲ့ပြည်ထောင်စုဝန်ကြီးနဲ့ပြည်ထောင်စု၈နေချုပ်အဖြစ်ဒေါက်တာသီရာဦးကိုခန့်အပ်လိုက်တယ်လို့ဒုတိယဝန်ကြီးနဲ့ဒုတိယ၈နေချုပ်အဖြစ်ဦးစန်းလွင်ကိုခန့်အပ်ကြောင်းလည်းစစ်ကောင်စီကဩဂုတ်လ30ရက်နေ့ကကြေညာခဲ့တာပါ။ဘာရည်ချက်ဘလို့အကြောင်းနဲ့အခုလိုပြောင်းလဲဖွဲ့စည်းတာလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူး
။မြန်မာနိုင်ငံမှာဖန်ဆီးထင်းထင်းခံရတဲ့ Frontier မြန်မာ Magazine Editor Danny Fenster နဲ့ဒီဥနိုင်ငံမှာထင်းထင်းခံရတဲ့ Bloomberg သတင်းဌာနကဒီဥနိုင်ငံသားသတင်းတော့ Hersey Fan တို့ကို2022ခုနှစ်အတွက် John Abuchon သတင်းလွှတ်ခွင့်ဆုရှင်တွေအဖြစ် American သတင်းစာဆရာများအသင်း The National Press Club ကရွေးချယ်လိုက်ပါတယ်။အခက်အခဲမျိုးမျိုးကြားမှာအမှန်တရားကိုဖော်ထုတ်ဖို့ကြိုးစားခဲ့ကြတဲ့နိုင်ငံကနဲ့ပြည်တွင်းကသတင်းတော်တွေကိုအမေရိကန်သတင်းစာဆရာများတင်ကနှစ်စဉ်ဒီစုကိုချင်းမြင့်လေးရှိပြီးစုချင်းမြင့်ဘွယ်အခမ်းအနားကိုအော်တိုဘာလာမှာကျင်းပမှာပါဒန်နီဖန်စတာဟာပြီးခဲ့တဲ့မေလ24ရက်နေ့ကမိသားစုရှိရာအမေရိကန်နိုင်ငံမီရှိဂန်ပြည်နယ်ဒက်ထရိုက်မြို့ကိုမလေးရှားနိုင်ငံကွာလာလမ်ပူမြို့တော်ကနေတဆင့်ပြန်လာဖို့ထွက်တဲ့အချိန်ရန်ကုန်လေစိတ်မှာစစ်ကောင်စီကဖမ်းဆီးခဲ့တာပါခင်ဗျာ
ဒီရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းထိုမီတာ31 kHz 938ညလိုင်းထိုမီတာ32 kHz 9303ညလိုင်းထိုမီတာ51 kHz 5885တို့ဖြင့်စနေတိုင်းတွေမှာလိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံတော်ကပြည်ခေတ်24နှစ်အတွင်းတပ်ခွဲနမူနာပေါင်း 39,289 ခုကိုစစ်ဆေးခဲ့တာမှာရောဂါပိုးသွေးသူ 3,399 ယောက်ရှိပြီးတော့သေဆုံးသူက102ယောက်ရှိတယ်လို့စစ်ကောင်စီကြမ်းမရေးဌာနကညာရှင်းနိုင်မှသတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံမှာပိုးကူးသူစုစုပေါင်းက 39,900 ကျော်ဦးနဲ့သေဆုံးသူစုစုပေါင်းက 10,000 ခွဲကျော်ရှိတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ကြမ်းမရေးပညာရှင်တွေနဲ့ပရဟိတအကူအညီပေးနေသူတွေကတော့အမှန်တကယ်ကူးစက်သေဆုံးလုံးဟာတရားဝင်ထုတ်ပြန်ထားတဲ့ပိုးများနိုင်တယ်လို့ခန့်မှန်းပါတယ်။ကိုဗစ်ရောဂါတတိယလိုင်းနဲ့ရင်ကျုံနေရတဲ့မြန်မာနိုင်ငံမှာယောဂါကုသရေးပိုင်းရာအခက်အခဲတွေကြုံနေကြသလိုစာဝတ်နေရေးအခက်အခဲဖြစ်နေသူတွေလည်းအတော်များလာပါတယ်။ကိုဗစ်ကရောဂါထိန်းချုပ်နိုင်ဖို့အချိန်ကန့်သတ်ချက်တွေထုတ်ပြန်ထားတာနဲ့အတူအလုပ်ကံတချို့ရပ်နားထားတဲ့အတွက်ဝင်ငွေထိခိုက်စာဝတ်နေရေးမပြေလည်သူတွေလည်းပိုပြီးတော့များလာနေပါတယ်
။ Riders သတင်းဌာနကစန်းစစ်ခဲ့တဲ့နိုင်ငံပေါင်း30ထဲမှာထိုင်းနိုင်ငံဟာကိုဗစ် -19 ကာကွယ်ဆေးအပြည့်အဝထိုးပြီးတဲ့အသက်60နှစ်နဲ့အထက်လူကြီးအရေအတွက်အနည်းဆုံးနိုင်ငံဖြစ်တယ်လို့ Riders သတင်းတပုတ်မှာဖော်ပြထားပါတယ်။အသက်60နှစ်နဲ့အထက်ထိုင်းနိုင်ငံသားခံမှန်းအရေအတွက်17သန်းနီးပါးမှာ 6.8 ရာခိုင်နှုန်းမှာကိုဗစ် -19 ကာကွယ်ဆေးအပြည့်အဝထိုးရသေးပြီးအသက် 18 နှစ်ကနေ 59 နှစ်အထိထိုင်းနိုင်ငံသားတွေကတော့ 15 ရာခိုင်နှုန်းအထိကာကွယ်ဆေးထိုးပြီးသွားပြီဆိုတော့ထိုင်းအစိုးရကထုတ်ပြန်တဲ့ကိန်းဂဏန်းတွေကို Riders သတင်းဌာနကပထမဆုံးအကြိမ်ဖြစ်စမ်းစစ်လေ့လာတာမှာတွေ့ရှိခဲ့တာဖြစ်ပါတယ်။အင်းနီဂျင်မလေးရှားနိုင်ငံမှာတော့ဩဂုတ်လ2ရက်နေ့အထိဆိုရင်လူဦးရေရဲ့ 42 ရာခိုင်နှုန်းမှာကာကွယ်ဆေးထိုးပြီးချိန်မှာတကြီးရွယ်ဦးအရေအတွက် 64 ရာခိုင်နှုန်းထက်မနည်းကာကွယ်ဆေးထိုးပြီးသွားပါပြီ။အင်ဒိုနီးရှားမှာတော့တက်ကြီးရွယ်ဦးအရေအတွက်18ရာခိုင်နှုန်းမှာကာကွယ်ဆေးထိုးပြီးသေးတယ်ဆိုတာတော့မှလူဦးရေစုစုပေါင်းရဲ့73ရာခိုင်နှုန်းမှာထိုးပြီးသေးတာနဲ့နှိုင်းယှဉ်ရင်ပိုပြီးတော့များနေစေပါပဲ
။ကျောင်းအာဖရိကမှာ COVID-19 မျိုးကွဲပိုးအမျိုးအစားသစ်တစ်မျိုးကိုတွေ့ရှိခဲ့ပါတယ်။ C.1.2 လို့နာမည်ပေးထားတဲ့မျိုးပီစပြောင်းပိုးသစ်ကိုမေလမှာတွေ့ရှိခဲ့တာလို့ကျောင်းအာဖရိကကူးစက်ရောဂါဌာနကတနင်္လာနေ့မှာကြေညာခဲ့ပါတယ်။အဲ့ဒီအချိန်ကစပြီးတော့အာဖရိကအာရှဥရောပတိုင်းနဲ့ပစိဖိတ်သမုဒ္ဒရာတောင်ဘက်ပိုင်းနိုင်ငံတွေအပါအဝင်နိုင်ငံ9ခုစီကူးစက်နေတာပါအခုတွေ့တဲ့ပိုးတက်ဟာအရင်တွေ့ထားပြီးသားမျိုးပီစပြောင်းကိုဗစ်ပိုးတွေလိုပဲကူးစက်လွယ်သလိုလူကိုခန့်ဆွမ်းအားတွေပိုးပြီးတော့ကြာဆင်းစေတာကိုတွေ့ရှိခဲ့တယ်လို့လည်းသိပ္ပံပညာရှင်တွေကပြောပါတယ်ဒီလေလာတွေ့ရှိချက်ကိုဆေးပညာအတိုင်းဝိုင်းကစမ်းစစ်လေ့လာတာလည်းမလုပ်ရသေးသလိုပုံနှိပ်ဖော်ပြတာမျိုးလည်းမရှိသေးပါဘူးအခုပိုးတက်ကိုသိပ္ပံပညာရှင်တွေဆက်ပြီးတော့လေ့လာနေပြီးတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့လမ်းညွှန်ချက်အတိုင်းသတိထားဆောင်ကြည့်ရမယ့်ပိုးမျိုးဖြစ်မလားစိုးရင်ရတဲ့ပိုးမျိုးလားဆိုတာကိုလည်းမသတ်မှတ်ရသေးပါဘူး။တချိန်တည်းမှာပဲအမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကCOVID-19 ပိုးကူးစက်နိုင်တဲ့အန္တရာယ်အများဆုံးရှိတဲ့အဆင့်၄နိုင်ငံနဲ့နယ်မြေစင်ထုတ်ပြန်ထားတာမှာအဇာဘိုင်ဂျန်၊အက်စတိုးနီးယား၊ဂွမ်၊နော့သ်မက်ဆီဒိုနီးယားနဲ့အမေရိကန်ပိုင်းပေါ်တိုရီကိုကျွန်းနိုင်ငံနဲ့ကရစ်ဘီယံပင်လယ်ထဲကစင်လူစီယာနဲ့ဆွစ်ဇာလန်နိုင်ငံတို့ကိုတင်းလာနေမှာထပ်ပြီးတော့ထည့်သွင်းလိုက်ပါတယ်။အဲ့ဒီဒေတာကိုခရီးမသွားဖို့သွားမယ်ဆိုရင်လည်းကာကွယ်ဆေးအပြည့်ထုတ်ဖို့ CDC ကအကြံပြုထားပါတယ်။
ဥရယာတီပြောင်းလဲမှုဆိုင်ရာအမေရိကန်ထူးတန်တမန်ဂျွန်ကယ်ရီဟာဂျပန်ဝန်ကြီးချုပ်ယိုရှိဟိဒေဆုဂါနဲ့တွေ့ဆုံပြီးတဲ့နောက်တခြားဂျပန်ထိပ်တန်းတန်တမန်တွေနဲ့တူဂျိုမျိုးတော်မှာဒီနေ့တွေ့ဆုံပြီးဥရယာတီပြောင်းလဲမှုအရေးကိစ္စတွေကိုဆွေးနွေးပါတယ်။နိုဝင်ဘာလမှာကျင်းပမယ့်ဥရယာတီပြောင်းလဲမှုဆိုင်ရာကုလသမဂ္ဂညီလာခံမတိုင်ခင်မှာအခုလိုတွေ့ဆုံဆွေးနွေးတာတွေလုပ်နေတာပါ။အထူးတန်တမန်ကယ်ရီဟာဝန်ကြီးချုပ်ဆုဂါနဲ့တနင်္လာနေ့ကတွေ့ဆုံခဲ့ပြီးဒီကနေ့ညနေပိုင်းမှာတရုတ်နိုင်ငံကိုခီးဆက်ပြီးတော့ဆွေးနွေးပြောဆိုတာတွေဆက်လုပ်သွားမှာပါ။ဒါဟာဖြင့်မစ္စတာကယ်ရီအနေနဲ့သမ္မတဂျိုးဘိုင်ဒန်အစိုးရကိုစားတရုတ်နိုင်ငံကိုသွားရောက်တဲ့ဒုတိယခီးစဉ်ဖြစ်ပါတယ်။ဒီကမ္ဘာလုံးမှာမြင့်တက်လာနေတဲ့အပူချိန်ကိုစက်မှုဖွံ့ဖြိုးတိုးတက်တဲ့ခေတ်မတိုင်ခင်ကရှိခဲ့တာတဲ့ 1.5 ဒီဂရီဆယ်စီယပ်စ်တဲ့မကျော်စေရေးဒုတိယလှုပ်ဆောင်မှုနဲ့အချိန်ညှင့်မှုလိုအပ်တယ်ဆိုတာမစ္စတာကယ်ရီကကမ္ဘာခေါင်းဆောင်တွေကိုတိုက်တွန်းနေတာပါ။အမေရိကန်နဲ့တရုတ်တို့ဟာကမ္ဘာပေါ်မှာဖန်လုံဝင်တန်းွေထုတ်လုပ်မှုအများဆုံးနဲ့ဒုတိယအများဆုံးနိုင်ငံတွေဖြစ်ပါတယ်။ဖန်လုံတောင်းခွေထုတ်လုပ်မှုနံပါတ်50အများဆုံးဖြစ်တဲ့ဂျပန်နိုင်ငံကတော့ထုတ်လုပ်မှုကိုလျှော့ချသွားမယ်လို့ကတိပြုထားသလို2050ပြည့်နှစ်ရောက်တဲ့အခါကာဗွန်ဒိုင်အောက်ဆိုက်တောင်းခွေထုတ်လုပ်မှုနဲ့ပြန်ခြေဖြတ်မှုစတူဖြစ်အောင်လုပ်ပြီးလေထုထဲမှာကာဗွန်ဒိုင်အောက်ဆိုက်တောင်းခွေပမာဏ3ညအဆင့်ထိရောက်အောင်လုပ်သွားမယ်လို့ပြောထားပါတယ်ခင်ဗျာ
ဩဂတ်လ30ရက်အင်္ဂါညနောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုကျော်ကျော်သိန်းတို့ကြင်ညာပေးကြတာပါရှင်။အခုဆက်ပြီးတော့သတင်းဆောင်မတွေနဲ့ဆက်သွယ်မြင်းမြန်းချက်တွေကိုတင်ပြပေးပါမယ်။ပြည်တော်စုရွေးကောက်ပွဲကော်မရှင် UEC ကနေပြည်တော်အခြေစိုက်နိုင်ငံရေးပါတီတွေကိုငွေကြေးနဲ့ပိုင်ဆိုင်မှုပစ္စည်းတွေနောက်ပါတီအင်အားတွေနဲ့ပတ်သက်လို့စစ်ဆေးတာတွေစတင်လှုပ်ဆောင်နေပါတယ်။ပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP ပြည်တော်စုကောင်းကျိုးဆောင်ပါတီ UPP တို့အပါအဝင်နိုင်ငံရေးပါတီတချို့စစ်ဆေးခံရတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုံမပြပြပါမယ်ရှင်။
တမတော်အရာရှိဟောင်းနေနဲ့အဓိကဖွဲ့စည်းထားတဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေး USDP ပါတီသူရဥရွှေမန်းတည်ထောင်ထားတဲ့ပြည်ထောင်စုကောင်းကျိုးဆောင် UPP ပါတီအမျိုးသားညီညွတ်သောဒီမိုကရက်တစ်ပါတီ NUD အမျိုးသားနိုင်ငံရေးဒီမိုကရက်တစ်ပါတီ DNP တို့ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ကစစ်ဆေးနေတာဖြစ်ပါတယ်နိုင်ငံရေးပါတီတွေရဲ့ရန်မုံငွေငွေကြေးနဲ့ပစ္စည်းစည်းရင်းတွေကိုစစ်ဆေးမယ်လို့ရွေးကောက်ပွဲကော်မရှင်ဘက်ကအတိပေးတဲ့စာထဲမှာဖော်ပြထားပါတယ်။ဒါပေမဲ့အတိပေးစာထဲမှာမပါတဲ့ပါတီအင်အားတွေနဲ့ပတ်သက်လို့ပါစစ်ဆေးမှုတွေရှိတယ်လို့စစ်ဆေးခံရတဲ့နိုင်ငံရေးပါတီတစ်ခုရဲ့အမည်မဖော်လိုသူပါတီထိပ်ပိုင်းတစ်ယောက်က VOA ကိုပြောပါတယ်
။ဒီရွေးချယ်သူကဖူးဆောင်တဲ့နေရာမှာပဲနေပြီးတော့ဟိုကနှက်နှက်ချစ်ချစ်စစ်ကိုအတွက်ကိုပြည်ရေးရတယ်။တယောက်သူစင်းစစ်ကြုံကြုံရင်ကာနာခွန်ဝင်းထားပါတယ်။ထိတ်တုံးကကိုယ်တိုင်ခေါ်ပြီးတော့ကိုယ်ဆက်တာပါတီရဲ့ဝင်ငွေပုံငွေပြေစာတစ်ခုချင်းအလိုက်စင်းစစ်ချုပ်ရုံကလူရန်ပြီးတော့အဲ့လိုဆက်တယ်။ဘာရဲ့ငွေစင်းတွေရှိရဆိုရင်လည်းစီမံဘာနာဝင်ကြီးဌာနအဲကနေပြီးတော့မှဆက်တယ်။ပြည်ရေးဝင်ကြီးဌာနပါတီဝင်စင်းပါတီဝင်စင်းကဒီပါတီအနေနဲ့ပါတီဝင်တစ်ဆောင်ရှိတယ်ဆိုရင်တုံးချင်းရဲ့ကိုယ်ရေးအချက်လက်တွေပါတောင်းတယ်။တောင်းပြီးတော့မှအဲ့လူတွေကိုသူက support ချက်ပေါ့ဒီပါတီဝင်ဖြစ်စင်းပြတာဟုတ်သလားပုတ်လားဆိုတာကိုဆက်တယ်စုံစမ်းမယ်ဆိုတာမျိုးဖြစ်တော့တို့ဒီလိုတော့ဒီနိုင်ချွတ်ချွတ်နဲ့သူကဟိုလောက်တမျိုးဖြစ်ပါလေ UEC နဲ့အင်လိုင်းမှာဖြစ်တဲ့ပါတီဆိုရင်အဲ့ပါတီကိုထူထားတဲ့သူတွေကလက်ရှိ UEC လက်ရှိအစိုးရရဲ့မျက်မှောက်ကျိုးတာမျိုးခံမယ်တော့ဗောလေ
နေပြည်တော်ဥတ္တရသီရီမြို့နယ်တွေကဥတ္တရခရိုင်ရွေးကောက်ပွဲကော်မရှင်အဖွဲ့ကွဲရုံးနဲ့ပြည်ထောင်စုနယ်မြေရွေးကောက်ပွဲကော်မရှင်အဖွဲ့ကွဲရုံးတွေမှာအတီးအီးစစ်ဆေးသွားမယ်လို့ရွေးကောက်ပွဲကော်မရှင်ကအကြောင်းကြားထားပါတယ
်ဒီကောင်မြင်ရတော့သူကအကုန်လုံးပေါ့လေသူကမှန်းနဲ့ချွတ်ချွတ်သူကဟိုတိကျနေဆိုတဲ့သဘောပေါ့အဲဟိုပါတီရဲ့ဝင်ရတဲ့လန်ဒေါင်းတွေကဘာတွေကဝင်ရနေကြလဲပါတီရဲ့အားနဲ့ချက်ပေါ့နော်အဲပါနဲ့ချက်ဒါတွေတိကျနေအဲနောက်ပြီးတော့အဲ့ဒီအားနဲ့ချက်တွေကိုသူတို့အကုန်လုံးတိရပြီဆိုလို့ရှိရင်ဒီပေါ်မှာကင်ထားပြီးတော့မှဒီပါတီကိုအဲကျွန်တော်သူတို့လိုသူတို့ကစားလို့ရတာပေါ့လေတိမ့်မယ်ဆိုလို့တိမ့်လို့ရတယ်ဟုတ်လားအဲတခုလို့ကစားလို့ရတာပေါ့အဲ့အမျိုးသူကဟိုနိုင်ခွက်ကိုကင်လို့ရအောင်လုပ်တယ်လို့ဟိုဒါမျိုးမြင်တယ
်။နောက်ထပ်ပါတီတွေကိုဘလို့ပုံစံနဲ့စစ်ဆေးမယ်ဘရော့စစ်ဆေးမယ်နောက်တွဲရှိချက်တွေမှာဥပဒေအရမညီတာရှိရင်ဘလို့လုပ်သွားမလဲဆိုတာကိုတော့ကော်မရှင်ဘက်ကထုတ်ပြန်ပြောဆိုထားခြင်းမရှိပါဘူး။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပါတီအင်အားငွေစည်းပစ္စည်းစည်းများစစ်ဆေးမှုခံမှုခေါ်ယူတဲ့အပေါ်မှာတော့အထွေထွေအတွင်းမှုဘ ਹੁ အတွင်းမှုတို့နဲ့အတူတကွသွားရောက်ခဲ့တယ်လို့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဥက္ကဋ္ဌဦးတန်းထေးကသူ့ရဲ့ Facebook လူမှုကွန်ရက်မှာဓာတ်ပုံတွေနဲ့အတူဖော်ပြထားပါတယ်။အခုလိုမျိုးနိုင်ငံရေးပါတီတွေအပေါ်ရွေးကောက်ပွဲကော်မရှင်ကလူသိရှင်ကြားစစ်ဆေးတာက10နှစ်ကျော်ကာလအတွင်းမှာပထမဆုံးအကြိမ်ဖြစ်ပါတယ်။
ရွေးကောက်ပွဲဆိုင်ရာဥပဒေတွေအရအခုလိုစစ်ဆေးပိုင်ခွင့်ရှိတယ်လို့ဆိုပေမဲ့အရင်ရွေးကောက်ပွဲကော်မရှင်တွေကစစ်ဆေးခဲ့တာတော့မရှိခဲ့ပါဘူး။ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကစိုက်ကြော်ညွန့်ကတော့စစ်ဆေးမှုနဲ့ပတ်သက်လို့ပါတီဘက်ကတရားဝင်စဉ်စားတိုင်ပင်ပြောဆိုထားတာမရှိသေးတာမို့ဒီပေါ်မှာဘာမှတ်ချက်မှမပေးပါဘူး။ကိုဗစ်ကာလပါတီရုံးတွေပိတ်ထားရတဲ့အပြင်ပါတီတွင်ကိုဗစ်ကူးစက်သူတွေရှိသလိုကျန်းမာရေးကိုအဓိကလှုံ့ဆော်နေရခြင်းမို့ဒီကာလအတွင်းစစ်ဆေးမှုကတော့ပါတီတွေအတွက်အခက်ဖြစ်နေတယ်လို့ဆိုပါတယ်
။အဲ့ဒါတော့ဘာကြောင့်ဖြစ်လဲဆိုတော့မသိဘူး။ကျွန်တော်လည်းဒီပါတီကြောက်ကြရတယ်လို့မျိုးစစ်တယ်သူ့ရဲ့အခါကြောက်ဘူးဗျ။ဘာလို့ဆိုအရင် CVC နဲ့ဆက်ပေါ့ဗျာ။ဒီတိုင်းပင်ကမ္ဘာလက်ထက်ရရောဒီဟောအညာဒီဆိုရလက်ထက်ရောနိ။အဲ့နောက်ခုတော့ဘာမှတော့မလုပ်ခဲ့ဘူးဗျ။စစ်တပ်ဒီကအခါကြောက်ဘူး။အခုမှဆိုတော့အနည်းငယ်တော့ထူးဆန်းတာပေါ့ဗျာအခုတော့ရှိရပါဗျာငွေချင်းကတော့ထားနေမှာအခုချက်ချင်းချုပ်ဖို့ရတော့ခက်တယ်ဗျာဟိုကျွန်တော်တို့ပါတီမှာ ਨੇ ဟိုဌာနချုပ်ရုံးမှာစတိတ်ထားတာလေကိုဗစ်ဖြစ်ပြီးတော့ဥမာကျွန်တော်ဩခရမိသားစုဝင်ဒီငိုင်းရတော့ဆုံးသွားတယ်ဝင်းငိုင်းမှာကျွန်တော်ပါတီဌာနချုပ်ဖွင့်ထားတယ်ဆိုတော့တိတ်စင်မပြေဘူ
း2020ရွေးကောက်ပွဲမှာအနိုင်ရထားတဲ့ NND ပါတီကဒေါန်ဆန်းစုကြည်အပါအဝင်ထိပ်ပိုင်းခေါင်းဆောင်တွေကိုတော့ဖမ်းဆီးထားတယ်လို့တချို့ကလည်းအာဂရိလိုက်စားမှုနဲ့တရားစွဲဆိုထားပါတယ်ရှင်
။ဒါတော့နေပြည်တော်ကနိုင်ငံရေးပါတီတွေစစ်ဆေးခံရတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းမတ်စုမွန်တင်ပြပေးခဲ့တာပါ။အခုကတော့ကိုဗစ်ကာကွယ်ဆေးထိုးပေးနေတဲ့ရခိုင်ပြည်နယ်ကမွတ်စလင်ဒုက္ခသည်စခန်းတွေအတွင်းမှာသတင်းသမားတွေသတင်းရယူခွင့်ကန့်သတ်ခံရတဲ့အခြေအနေကိုတင်ပြပေးပါမယ်။ရခိုင်ပြည်နယ်မှာရှိတဲ့ရခိုင်နဲ့မွတ်စလင်ဒုက္ခသည်စခန်းတွေမှာပြည်နယ်ကောင်စီကကိုဗစ်ကာကွယ်ဆေးတွေထိုးပေးနေတာမှာမွတ်စလင်ဒုက္ခသည်စခန်းတွေကကိုဗစ်ကာကွယ်ဆေးထိုးပေးနေတဲ့အခြေအနေတွေကိုတော့သတင်းယူခွင့်ကန့်သတ်ထားပါတယ်။မွတ်စလင်ဒုက္ခသည်စခန်းတွေမှာရဲနဲ့စစ်သားလုံခြုံရေးတွေချထားပြီးသတင်းတောက်တွေကိုဝင်ခွင့်မပေးဘူးလို့ရခိုင်အခြေစိုက်သတင်းတောက်တွေကပြောဆိုကြပါတယ်။ဒီကြောင့်အပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုကိုအောင်မြတ်သူပြောပြပါမယ်ရှင်။
ရခိုင်ပြည်နယ်ထဲကမွတ်စလင်ဒုက္ခသည်စခန်းတွေမှာရှိတဲ့အသက်45နှစ်အထက်မွတ်စလင်တွေကိုပြီးခဲ့တဲ့ဩဂုတ်လ28ရက်နေ့ကစတင်ပြီးကိုဗစ်ကာကွယ်ဆေးထိုးပေးနေပေမဲ့သတင်းယူခွင့်တွေကန့်သတ်ခံထားရတယ်လို့ရခိုင်သတင်းတောက်တွေကပြောပါရယ်ကိုဗစ်ကာကွယ်ဆေးထိုးတဲ့နေရာမှာလုံခြုံရေးယူထားတဲ့ရဲနဲ့တပ်မတော်သားတွေကကိုဗစ်ကာကွယ်ဆေးထိုးတဲ့နေရာကိုဝင်ခွင့်မပေးဘူးလို့ရခိုင်အခြေစိုက် Western News သတင်းဌာနကလက်ထောက်အက်ဒီတာကိုထွန်းတာကပြောပါရယ်
ဒါကြောင့်လေဒေါက်တာတွေကိုကိုဗစ်ကာကွယ်ဆေးထိုးမယ်ဆိုတော့ကျွန်တော်တို့ကတည်းကမဆူရပါတော့ကြတာအဲ့ကိုရောက်တဲ့အခါမှာအဲ့ဒီကွယ်ဆေးထိုးတဲ့နေရာမှာအဆောက်အဦရှိတယ်စစ်သားတွေရဲသားတွေရှိတယ်အဲ့ဒါမှာအရေးတွေလို့အဲ့ဒါအဲ့ဒီတွေကလည်းဒီတော့တပင်းကြီးခွင့်မရှိဘူးဒါတပင်းကြီးလည်းဆိုလို့ရှိရင်ဒီဒီတက်ဆန်ကအစီအရေးခွင့်ပြုချက်ပါမှာရမယ်ဆိုပြီးတော့ဒါကျွန်တော်တို့ပြောပါတယ
်မွတ်စလင်ဒုက္ခသည်စခန်းတွေမှာတရင်ယူဖို့အတွက်ပြည်내ကောင်စီရဲ့ခွင့်ပြုချက်ပါရမယ်ဆိုပြီးတော့အာဏာပိုင်ဘက်ကပြောဆိုတာကြောင့်ရခိုင်အခြေစိုက်သတင်းတောက်တွေအနေနဲ့ပြည်내အစိုးရစီမှာခွင့်ပြုချက်တောင်းခဲ့ပေမဲ့လည်းခွင့်ပြုချက်မရခဲ့ဘူးလို့ DMG သတင်းဌာနရဲ့အကြီးအကဲသတင်းတောက်မက်ခင်ထရဖီဦးကပြောပါရယ
်ဟုတ်ကဲ့ဒီပြည်내ရဲ့ပိုင်လောက်ပါဘောနော်တက်ခဲ့ခြင်းကိုစစ်ဘက်ကဝန်ဆေးထိုးတာနဲ့ပတ်သက်ပြီးသတင်းတောက်ယူရမျိုးတွေရှိရဲ့အဲ့ဒီခါမှာဘောနော်သူတို့ကဒီအစိုးရစီရဲ့ခွင့်ပြုချက်ပါမှရမယ်ဆိုတာမျိုးပြောရရှိရဲ့အဲ့လိုမျိုးပြောတဲ့အခါမှာလည်းသူကအမျိုးပြောပြမယ်။ especially ရဲ့ပုံစံမျိုးမဟုတ်ပင်လဲဒီတိုင်းအော်ပြီးတော့ပြောတာပုံစံမျိုးတွေကြုံရပါတော့။ condition မရရင်ရိုက်ခွင့်မရှိဘူးပေါ့။အဲ့လိုမျိုးအော်ငေါ့ပြီးတော့မျိုးပြောရမျိုးတွေကြုံရပါတော့ဟိုလက်ရှိရဟုတ်။ကျမတို့နေခက်ကနေပြီးတော့ဒီအစိုးရကိုပေါ့နော်။ကောင်စစ်ဘက်ကခုံးဆက်ပြီးတော့အကြောင်းကြားဖို့လုပ်တယ်။ဒါပေမဲ့ဒီခုံးကလည်းဆက်လို့မရဘူးဆက်ပတ်ထားတဲ့အချိန်မျိုးရှိတယ်။ဒီတခြားသတင်းဌာနကလည်းပြောဆက်တွေ့ရခါမှာကျတော့သူကဘယ်လိုပြောမလဲဆိုတော့ဒါနဲ့ပတ်သက်ပြီးပေါ့နော်သူတို့ပြောလို့မရဘူးအဲ့ဒီမျိုးသတင်းရိုက်နေမယ့်ရခွင့်ရှိရမရှိရပုံစံမျိုးနဲ့သူတို့ကပြောလို့မရဘူးအဲ့လိုမျိုးတုံ့ပြန်တာရှိရငါတို့လည်းမဆိုင်ဘူးအဲ့လိုမျိုးတုံ့ပြန်တဲ့အခါကျတော့ထက်ခဲတဲ့ကြောင့်ကပေါ့ဘယ်ဘယ်ကခွင့်ပြုချက်နဲ့ဘယ်လိုပုံစံမျိုးလုပ်ရမလဲဆိုတာမျိုးတွေအဲ့လိုဖြစ်တာရှိရရှင်ဟော
ရခိုင်ဒုက္ခသည်စခန်းတွေမှာကိုဗစ်ကာကွယ်ဆေးထိုးရကိုသတင်းယူခွင့်ရသလိုမွတ်စလင်ဒုက္ခသည်စခန်းတွေမှာလည်းကိုဗစ်ကာကွယ်ဆေးထိုးရနဲ့ပတ်သက်ပြီးတော့သတင်းယူခွင့်ပေးသင့်တယ်လို့မက်ခင်ထရဖီဦးကဆက်ပြောပါတယ်အခုလိုရကိုင်းစစ်ပေးဆောင်ဒုက္ခသည်စခန်းတွေမှာလွတ်လွတ်လပ်လပ်သတင်းယူခွင့်ရပေမဲ့မွတ်စလင်ဒုက္ခသည်စခန်းတွေမှာသတင်းယူခွင့်မရတာဟာပြည်내ကောင်စီအနေနဲ့ရကိုင်းနဲ့မွတ်စလင်တွေကြားခွဲခြားထားတာဖြစ်တယ်လို့ Western News သတင်းဌာနကလက်ထောက်အက်ဒီတာကိုထွန်းတာကပြောပါတယ်
။ကျွန်တော်တို့ဘလို့မြင်လဲလို့ဆိုလို့ရှိရင်တော့ဒီရကိုင်းမှာဖြစ်နေတဲ့ဒီရကိုင်းမှာဆိုတဲ့ရကိုင်းရှိရဲ့ဖြစ်ရဲ့နောက်ပြန်လေတွင်ဖို့လေမွတ်စလင်တောင်းဆိုလို့ရှိရင်ဒီစစ်တော်ဒီဒုက္ခသည်စခန်းတွေနေရာရောက်တိုင်းရောရခိုင်ပြည်ကတောင်းဝန်ကြလုံးလုံးလည်းပြန်ယူလို့ရပြီးတော့မွဆန်ဒီဒုက္ခသည်စခန်းမှာရှိရမွဆန်တွေတောင်းဝန်ကြရတဲ့ဒီခွင့်တွေကိုအစိုးရအခွင့်အရေးတွေကရမယ်ဆိုတော့
ဒါနှစ်ကြိမ်ရရှိတာကဒီအပိုင်းဝိုင်းညားထဲမှာဟိုလူမတိုင်းဝိုင်းညားထဲမှာစီချောက်ဟိုဒီအစိုးရကလည်းလောက်ထားရပုံစံမျိုးလိုပဲကျွန်တော်မြင်တယ်လို့အနောက်ပြည်ဗဒန်ထောက်တဲ့အနေနဲ့အမြင်နဲ့ကိုတရင်ယူခွင့်မပေးတာကလည်းပဲဒါတဲ့လွန်လောင်းမှုဒီကိုစီစမ်းမှုနောက်ဆုံးတမ်းရအောင်ဒါလောက်တာလို့ကျွန်တော်လည်းမြင်သင့်ပါပါတယ်ရခိုင်ပြည်နယ်ကမွတ်စလင်ဒုက္ခသည်စခန်းတွေမှာကိုဗစ်က
ချင်းမရှိပါဘူးဒါအပြင်ရခိုင်ခြေစိုက်သတင်းသမားတွေအနေနဲ့ပြည်내ကောင်စီရဲ့အတီးပြည့်ချက်တွေရယူရမယ့်သတင်းတွေမှာအတီးပြည့်ချက်တွေအချက်လက်တွေရယူဖို့အခက်အခဲတွေရှိနေတယ်လို့လည်းရခိုင်ခြေစိုက်သတင်းတောက်တွေကပြောဆိုကြပါတယ်ရခိုင်ပြည်내မှာလက်ရှိအချိန်အထိမွတ်စလင်ဒုက္ခသည်300,000ကျော်နဲ့ရခိုင်စစ်ပေးဒုက္ခသည်300,000ကျော်အထိရှိပါတယ်အဲ့ဒီအထက်ကကိုဗစ်ကာကွယ်ဆေးထိုးဖို့သတ်မှတ်ထားတဲ့အသက်ပြည့်ပြည်သူတွေကိုကာကွယ်ဆေးထိုးပေးနေတာပါဒီဩဂုတ်လအတွင်းမှာပဲရခိုင်စစ်ပေးဆောင်300,000နဲ့မွတ်စလင်ဒုက္ခသည်200,000ကိုကိုဗစ်ကာကွယ်ဆေးထိုးပေးမယ်လို့ပြည်내ကောင်စီကပြောကြားထားပါတယ်ခင်ဗျာ
ဒါကတော့ရခိုင်ပြည်내ကဒီမွတ်စလင်ဒုက္ခသည်စခန်းတွေထဲမှာကိုဗစ်ကာကွယ်ဆေးထိုးပေးနေတဲ့အခြေအနေသတင်းရယူခွင့်ကန့်သက်ခံရတဲ့အပေါ်ရန်ကုန်ကလာတဲ့သတင်းကိုကိုအောင်မြတ်သူတင်ပြပေးခဲ့တာပါတိုက်ပွဲတွေရက်ဆက်ဖြစ်နေတဲ့ရှမ်းပြည်မြောက်ပိုင်းကအခြေအနေကိုလည်းတင်ပြပေးပါမယ်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မိုးကုန်းဒေသမှာစစ်ကောင်စီတပ်နဲ့ကိုကန့်တိုင်းသာ MNDAA အဖွဲ့တွေဒီကနေ့လဲတိုက်ပွဲတွေဆက်ဖြစ်နေပါတယ်တိုက်ပွဲတွေကြောင့်မိုးကုန်းမြို့ပေါ်ကိုထွက်ပြေးလာကြတဲ့စစ်ပြေးဒုက္ခသည်900လောက်အထိရှိလာပါတယ်ပန်ဆိုင်ဘက်မှာလဲတနင်္လာနေ့ကဖြစ်တဲ့တိုက်ပွဲမှာစစ်ကောင်စီဘက်က10ဦးထက်မနည်းကြဆုံးတဲ့သတင်းတွေထွက်နေပါတယ်ရန်ကုန်ကလာတဲ့ရှမ်းပြည်မြောက်ပိုင်းတိုက်ပွဲအခြေအနေကိုငင်းချန်းပြောပြပါမယ်ရှင
်တရုတ်မြန်မာနယ်စပ်မူဆယ်မြို့နယ်မိုးကုန်းဒေသဘက်မှာဒီကနေ့အနည်းဆုံးတိုက်ပွဲ200ဖြစ်ပွားခဲ့တာပါလက်တလောတိုက်ပွဲဖြစ်ပွားခဲ့တဲ့အချိန်တွေကိုမွန်ဂိုဒေတာကန်တယောက်က VOA ကိုအခုလိုပြောပါတယ
်ခုမနခင်ကတော့နော်ကူပေါ့နော်နော်ကူနဲ့ဒီမိုးလုံးကြားထဲမှာဖြစ်တယ်ဗျမလောဆက်ဆက်တော့နော်ကူမှာတန်ကြားနေတာပေါ့နော်တုံးကြီးတွေလည်းလည်းကြီးတွေကြားနေရတဲ့တုံးတုံးတွေပေါ့နော်ဒါပေမဲ့အခုနမ်ဟာကောင်းလို့အုပ်စုပေါ့ဗျနမ်ဟာဒီရွာရဲ့ဘန်ခုံအမဘဲအခုတော့ဖြစ်နေမယ်ပေါ့နော်နမ်ဟာဘဲမှာတော့လည်းနေကြီးတွေနဲ့တိတ်မဆတော့ဘူးပေါ့နော်လည်းနေတဲ့တော့တန်းတော့ကြားလေးတွေအဲ့လိုမျိုးပေါ့
ဟေးမိုးလုံးကျေးရွာအုပ်စုဟာမွန်ဂိုနဲ့ပန်ဆိုင်ကျူကုတ်အကြားမွန်ဂိုမျိုးအနောက်ဘက်မှာရှိပြီးတော့ကောင်းလုံကျေးရွာအုပ်စုကတော့အရှေ့ဘက်မှာရှိတာပါဩဂုတ်လ29ရက်နေ့ကကောင်းလုံကျေးရွာအုပ်စုဘက်မှာတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်နန့်ဟာရွာကဒေသခံ၄ဦးသေဆုံးခဲ့တယ်လို့လူရာနဲ့ချီပြီးမွန်ဂိုမျိုးပေါ်တိမ်းရှောင်ခဲ့ရပါတယ်လက်ရှိမုံကိုမျိုးပေါ်မှာယာယီစစ်ဘေးဒုက္ခသည်စခန်း၃ခုဖွင့်လှစ်ထားပြီးတော့ဒုက္ခသည်900နီးပါးရောက်ရှိနေတဲ့အကြောင်းကယ်ဆယ်ရေးဆောင်ရွက်နေသူတို့ကပြောပါတယ်
။ဒီနေ့လည်း3ရောက်တိုးတယ်။3ရောက်တိုးတာ။ဒီနေ့တော့ကျွန်တော်ဒီအကုန်လုံး680ဦးပေါ့။ကင်မရာအခု3ခုပါပဲ။အာရှီချတ်ချ်မှာကျွန်တော်နည်းနည်းဝင်လို့အိမ်မှာရွှေ့လာပြီ
။စစ်ဆောင်တွေကိုကချင်းနှစ်ချင်းဖရားကျောင်း၊လီစုဖရားကျောင်းနဲ့ဗုဒ္ဓဘာသာဘုန်းကြီးကျောင်းတွေမှာနေရာချထားပေးပါတယ်။ဒီလ28ရက်နေ့မှာတော့ပန်ဆိုင်ကျူကုတ်ဘက်မှာစစ်ကောင်စီတပ်တွေနဲ့ MNDAA တပ်တွေအကြားတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးပန်ဆိုင်နဲ့နန်းဟူးရွာကြားမှာစစ်သားနဲ့အရဲသားအလောင်းတချို့ကိုတွေ့ခဲ့ရကြောင်းပန်ဆိုင်ဒေသခံတွေကပြောပါတယ
်။နန်းဟူးရဲ့ပန်ဆိုင်ကျားအလောင်းတွေတော့တွေ့ပါတယ်ကပြည်လူရောက်တော့ကျွန်တော်ကမကြည့်ဘူး။ရွာသားဟာရွာသားမှာတက်ရောက်ပါတယ်စစ်သားလည်းပါတယ်။လမ်းပေးပါပဲတွေ့တာပေါ့။ပါသာကမောင်းလာတယ်လမ်းသေးမှာဖြစ်သားလေလမ်းသေးမှာပြေးတာပြေးရတယ်ဟိုကျတားပြောလို့ကဆရာရောက်လာလို့ကရှိပါတယ
်ပန်ဆိုင်ဘက်မှာဒီနေ့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့လည်းပြောပါတယ်လူမှုကွန်ရက်သတင်းစာမျက်နှာတွေမှာတော့စစ်ကောင်စီတပ်ကလို့ယူဆရတဲ့ရုပ်အလောင်း18လောင်းနဲ့အမျိုးသမီး2ဦးအလောင်းကိုတွေ့ရကြောင်းဖော်ပြထားပါတယ်ကိုကန့်အဖွဲ့ရဲ့လူမှုကွန်ရက်စာမျက်နှာမှာလည်းတိုက်ပွဲဖြစ်ပွားစဉ်ရိုက်ကူးထားတဲ့ဗီဒီယိုတွေနဲ့တိမ့်စီရမိတဲ့လက်နက်တွေကြာဆုံးသူတွေကိုဖော်ပြထားပေမဲ့လည်းစစ်ကောင်စီဘက်ကတော့ဒီသတင်းနဲ့ပတ်သက်ပြီးတစုံတရာထုတ်ပြန်တာမရှိပါဘူး။မွန်ဂိုဒေတာဘက်ကတိုက်ပွဲတွေနဲ့ပတ်သက်လို့ကတော့ဩဂုတ်လ28ရက်နေ့ကမွန်ဂိုဒေတာဘက်မှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ပြီးအရာရှိငယ်တအူးနဲ့စစ်တီတချို့ကြာဆုံးကြောင်းလက်နက်ခဲယမ်းတချို့ပျောက်ဆုံးကြောင်းတနင်္လာနေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။အဲ့ဒီထုတ်ပြန်ချက်မှာပဲဒီရပိုင်းအတွင်းလုံခြုံရေးတပ်ဖွဲ့ဝင်တွေအများအပြားကြာဆုံးတယ်လို့မဟုတ်မမှန်ဝါဒဖြန့်တာတွေလည်းရှိနေကြောင်းထည့်သွင်းဖော်ပြခဲ့ပါတယ်ခင်ဗျာ
ဒါကတော့ရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေတဖန်ပြန်ပြီးတော့ပြင်းထန်နေတဲ့အခြေအနေကိုကိုငင်းညံကတင်ပြပေးခဲ့တာပါရှင်ရေးပေးကြုံနေရတဲ့မြန်မာနိုင်ငံအလဲပိုင်းကအခြေအနေကိုလည်းပြောပြပေးပါမယ် မြန်မာနိုင်ငံအလဲပိုင်းကဒေသတချို့မှာအခုရက်ပိုင်းအတွင်းမိုးများပြီးမြေနေပိုင်းအိမ်တချို့ရေကြီးနေတဲ့အတွက်ဒေသခံတချို့ရေဘေးလွတ်ရောက်ကိုယာယီပြောင်းရွှေ့နေကြပါတယ်။စကိုင်းတိုင်းနဲ့မန္တလေးတိုင်းတွေကနေရာတချို့ရေဘေးတံကိုရင်ဆိုင်နေရတာပါ။မိုးလေဝသနဲ့ဇလဗေဒဦးစီးဌာနကတော့နောက်ပိုင်းရက်တွေမှာမိုးနှဲနိုင်ခြေရှိတယ်လို့ခန့်မှန်းပြောဆိုထားပါတယ်။မြန်မာနိုင်ငံအလဲပိုင်းနေရာတချို့ကရေဘေးကျုံနေရတဲ့အခြေအနေကိုတော့ရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုမတ်အလိမ်မှာပြောပြပါမယ်ရှင်။
မြန်မာနိုင်ငံအလဲပိုင်းဒေသတချို့မှာအခုရက်ပိုင်းအတွင်းမိုးဆက်တိုက်ရွာသွန်းနေတာကြောင့်မြေနေပိုင်းကနေအိမ်တွေထဲထိရေဝင်နေတာကြောင့်တချို့ဒေသခံတွေရေဘေးလွတ်ရာကိုပြောင်းရွှေ့နေကြရပါတယ်။မန္တလေးတိုင်းမိထီလာခရိုင်ဝမ်းတွင်းမြို့ကရက်ွက်တချို့နဲ့ကျေးရွာတွေမှာဆိုရင်မိုးရှိန်နဲ့ဝမ်းတွင်းဆယ်ရီအမှတ်မြင့်တက်လာတာကြောင့်မနေ့တနင်္လာနေ့ညနေပိုင်းကစပြီးဒေသခံတွေရေဘေးလွတ်ရာစီပြောင်းနေကြပါတယ်။အများစုကရေလွတ်ရာအမြင့်ပိုင်းကိုယာယီပြောင်းရွှေ့နေပြီးအိမ်တော်စုယာနဲ့ချီရှိတယ်လို့တန်နိဒုက္ခပရဟိတလူမှုကွန်ရက်အသင်းတာဝန်ရှိသူတူကပြောပါရယ
်တရှိုးရွာလုံးတွေကမမြင့်ပါဘူးရာဒါပေမဲ့ဟိုချောင်းနဲ့မေးကျင်တဲ့နေရာတွေမှာတော့တော်တော်လေးမြင့်သေးတယ်ဗျ။အနည်းညတညာရဲရွာအောင်မတော်တော်ကြီးများတယ်ဗျ။တိမ်တွေပါတာတို့ဒီယူတေပြောက်တာတို့တော့မရှိဘူးဗျ။ဒါပေမဲ့ဟိုရေကတော့တရှိုးအိမ်တွေမှာခါးလောက်တည်ဖြစ်ပြီးတော့တရှိုးအိမ်တွေမှာတော့ဒီအနေမိုင်းအိမ်ဒီမှာတော့ရင်းစုံလောက်ဒီဖြစ်တာပေါ့နော်ဒါပေမဲ့တော်တော်များများကတော့ဒီဟိုပေါင်ရှိတလုံးတော်တော်များများကတော့ဒီအနည်းခံရတဲ့တော်တော်များအဲ့လောက်ရှိဖြစ်တယ်ကြာဟုတ်ဒီနေ့မနေ့ခင်မှာကျွန်တော်တို့လည်းဟိုစင်းရင်းလိုက်ပြီးတော့ကြည့်ပေါ့နော်အိမ်ဒီပိုင်းတခြားလိုက်လေးလားအပြည့်တော့ကျွန်တော်ဒီနေ့နေ့နဲ့ခင်မှာလည်းဆက်ပြီးတော့ဒီတွေးမှုလို့လူရန်နဲ့ကိစ္စလေးနည်းနည်းလေးဟိုအဲ့တော့လိုက်လေးလားပေါ့နော်တော်တော်များတော့အိမ်တော်စုကျွန်တော်တို့ခံမှန်းကြရတော့ဘာလို့900နဲ့900ကျားလောက်ဖြစ်ဖို့များတယ်ကြာ
ရေဘေးလွရာပြောင်းနေရသူတွေအတွက်ပရာဟိတအလူရှင်တွေကစားရေးတောက်ရေးကူညီပေးနေတာဖြစ်ပါတယ်။စကိုင်းတိုင်းမိုးရွာမြို့မှာလည်းဒီကနေ့ထိမိုးဆက်တိုက်ရွာသွန်းမှုတွေကြောင့်ရက်ွက်တချို့မှာနေထိုင်သူတွေရေဘေးလွရာပြောင်းရွှေ့နေကြပါတယ်။မြို့အဝင်မှာရှိတဲ့ကျူးကျော်ရက်ွက်တွေနဲ့နန်းနဝနယ်မြေရှစ်ဘက်မှာရေတက်နေပြီးတချို့အနေပိုင်းကနေအိမ်တွေရေမြုပ်သွားတယ်လို့လည်းအဲ့ဒီအနီးဝန်းကျင်မှာနေထိုင်သူတူကပြောပါတယ်။
ဒီဘေးနေတဲ့အင်ဂျီအဲ့ဒီဘက်မှာ80ဝင်းကျင်လောက်ရှိတယ်ဗျ။နှက်သွားတဲ့အင်ဂျီတွေရောရှိတယ်ဗျ။အဲ့ဒီအလဲကောင်လေးမှာနှက်သွားတဲ့အင်ကြီးတွေရောရှိတယ်ဗျ။ရေဘေးလျှောက်ရနေတာတချို့တွေဆိုအဲ့ဒီဟာအဲ့ဒီလမ်းမလေးပေါ်သွားပြီးတော့အိရတဲ့ဘိုင်းတွေရောရှိတယ်ဗျ။အဲ့လိုတဲလီတူတူပြန်ထိုးပြီးတော့လေ။
ဒီနေ့ဒီတာတော့အဲ့ဒီဘက်ဘိုင်းတော့မရှိဘူး။ဒါပေမဲ့အခုလာမိုးရွာသွန်းမှုများတော့ကြောင့်မို့အဲ့ဒီဆေးရဖောက်ချတာကြောင့်မို့ပါတယ်ဗျ
။ပကံဒေသမှာလည်းပြီးခဲ့တဲ့တောက်ကြနေကစပြီးရက်ွက်တချို့မှာရေဘေးကျုံခဲ့ပါတယ်။မနေ့ညကမိုးရွာသွန်းတဲ့အချိန်ကြောင့်တန်ပြန်စွာဖျားနေရန်ဒီနေ့မနက်ပြူကြခဲ့ပါတယ်။ဒီကနေ့မနက်အစောပိုင်းမှာလဲမိုးရွာတဲ့အချိန်နဲ့ချောင်းရေရှမ်းပြီးမြို့တစ်ကရက်ွက်တချို့မှာရေကြီးတဲ့တန်းခတ်နေရတယ်လို့ဒေသခံတွေကပြောပါတယ်။မုတ်တုံနှောင်းပိုင်းကာလနဲ့မုတ်တုံလေအားနေရင်မြန်မာနိုင်ငံအလဲပိုင်းဒေသတွေမှာမိုးများလေးရှိပြီးနောက်ပိုင်းရက်တွေမှာတော့မိုးနဲ့လာနိုင်ခြင်းရှိတာမို့ရေဘေးအန္တရာယ်စိုးရိမ်စရာမရှိသေးဘူးလို့မိုးလေဝသနဲ့ဇလဗေဒဦးစီးဌာနကဒုတိယညွှန်ကြားရေးမှူးဦးလှထွန်းကပြောပါတယ်
။ဆယ်ဒီနဲ့နီးတဲ့နေရာတော့ဆယ်မြောင်းဌာနနေသူတို့ဒီဆယ်ရေဘေးအမှတ်ဘလောက်ရောက်ပြီးပေါ့လေ။အားရင်းဟိုရေဘူးလောက်လောက်ကျော်နေပြီစသဖြင့်အန္တရာယ်ရှိနိုင်တယ်မရှိနိုင်ဆိုသူတို့တော့ထုတ်ပြန်ပေးနေတာပေါ့လေ။ဒါဒီဆယ်ရဲ့ထုတ်ပြန်ချက်တွေလည်းနားထောင်ဖို့လိုတယ်။သို့တော့မိုးရွာသွန်းမှုကတော့ဒီဘက်ဒေသတွေကတော့ဒီဒီကတဲ့ရက်ပိုင်းကတော့များတာပေါ့လေ။နောက်ပိုင်းတော့နည်းနည်းလေးပြန်ရော့သွားမယ်ဆိုတော့တိတ်ဆိုးရင်ရတဲ့အနေအားဆယ်ရင်းနေနဲ့လည်းအခုလောလောဆယ်ဆယ်မောင်းထားနိုင်ရဲ့ထုတ်ပြန်ချက်တွေကြည့်ရတာတော့တိတ်ဆိုးရင်ရမယ်အနေအားတော့မတွေ့ရဘူးပေါ့
။မန္တလေးတိုင်းမိုးကုန်းမြို့မှာလည်းဩဂတ်လ24ရက်ပြီးခဲ့တဲ့အင်္ဂါနေ့တုန်းကမိုးဆက်တိုက်ရွာသွန်းပြီးတောင်ကမ်းပါပြိုကျမှုဖြစ်ခဲ့ပါတယ်။မိုးကုံမြို့အောင်တစ်လွင်ရက်ွက်မှာတောင်ကမ်းပါပြူကြခဲ့လို့တောင်ဆောင်ပေါ်နဲ့တောင်ကမ်းပါအောက်ပိုင်းကအိမ်တွေမြေဖုံးလွှမ်းပြီးလူဆက်တယောက်တည်ဆုံခဲ့ပါတယ်ရှင်
။မြန်မာနိုင်ငံအလဲပိုင်းဒေသတချို့ကရေဘေးအခြေအနေရန်ကုန်ကလာတဲ့သတင်းမက်အလိမ်မှာပြောပြခဲ့တာပါ။ဒီမြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညစီစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အင်္ဂါနေ့ကြနိုင်မှာတင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာသတင်းဆောင်ပါနဲ့အင်္ဂါညစကဝိုင်းစီစဉ်တွေကိုတင်ဆက်ပေးဖို့ရှိတာမို့စောင့်မျှော်နားဆင်ပါရှင်။
VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ ဖီယိုမြန်မာအင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့nlink.com/download ဆိုတဲ့ website ဆောင်တွေမှာ application ရယူနိုင်ပါတယ်နော်။ View American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။မင်္ဂလာညချမ်းပါရှင်။ View American တန်ရဲ့ August 31ရက်အင်္ဂါနေ့ညမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ပါပူးတဲ့တင်ဆက်ပေးနေတဲ့ကျမတို့ရဲ့ radio အစီအစဉ်တွေကိုလိုင်းဒိုမီတာ31 32နဲ့58တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်နဲ့မြန်မာနိုင်ငံတရုတ်ကုန်သည်များအသင်းချုပ် MCCOC ရဲ့ COVID-19 ကာကွယ်ဆေးထိုးအစီအစဉ်အကြောင်းကိုဆွေးနွေးထားတဲ့အင်္ဂါညစကဝိုင်းအစီအစဉ်ကိုမကြာခင်မှာတင်ဆက်ပေးပါမယ်။အခုကတော့ဒီအာရှဒေသရဲ့အထင်ကရရေမွန်မက်ဆီဆီဆုဒီနှစ်ဘယ်သူတွေရသွားသလဲကြည့်အောင်ပါရှင်။အထင်ကရစုတစုဖြစ်တဲ့ Remy Maxisisu ဒီနှစ်2022ခုနှစ်အတွက်ရရှိသူတွေကိုဒီကနေ့မှကြေညာပါတယ်။စုရတဲ့သူတွေအထဲမှာမြန်မာအပါအဝင်အရှိတောင်အာရှကဒုက္ခသည်တွေရဲ့ဘဝတွေပြန်လည်တိဆောက်ရေးအတွက်နှစ်ပေါင်းများစွာလှုပ်ကင်နေတဲ့သူတယောက်အပါအဝင်စုရှင်9ယောက်ကိုရွေးချယ်ခဲ့တာပါ။ဒီအကြောင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကပြောပြပေးပါမယ်ရှင်
။အာရှမှာလူမှုအတိုင်းဝိုင်းတွေအတွက်ကိုကျိုးစွန့်ဆောင်ရွက်နေတာကိုအတိမတ်ပြုတဲ့ရေမွန်မက်ဆေဆေစုရရှိသူတွေကိုဒီကနေ့အွန်လိုင်းအခမ်းအနားလုပ်ပြီးကြေညာခဲ့ပါတယ်။ကဏ္ဍအသီးသီးအတွက်စုပေးဖို့ရွေးချယ်ခံရသူ9ယောက်ကိုရေမွန်မက်ဆေဆေစုရွေးချယ်ရေးအဖွဲ့ကကြေညာခဲ့တာပါ။ငင်းငယ်ရင်းနဲ့ဆိုင်တဲ့ကဏ္ဍတွေအတွက်စုရရှိသူတွေကတော့အဖိနှိတ်ခံရသူတွေ၊လက်နက်ကင်ပဋိပက္ခတွေ၊တဘာဝဘေးဒဏ်တွေကြောင့်ဒုက္ခရောက်သူတွေကိုနှစ်ပေါင်းများစွာကူညီပေးနေတဲ့အာရှမှာလူ့အခွင့်အရေးနဲ့လူသားချင်းစာနာမှုဆိုင်ရာကိစ္စတွေကိုလုပ်နေသူစတီဖင်မန်စီဖြစ်ပါတယ်။သူတည်ထောင်ထားတဲ့ CFSI အဖွဲ့အစည်းဟာမြန်မာနိုင်ငံကအပါအဝင်အရှိတောင်အာရှကဒုက္ခသည်တွေရဲ့ဘဝတွေပြန်လည်တည်ဆောက်ရေးအတွက်ကူညီထောက်ပံ့ပေးနေတာဖြစ်ပါတယ်။ CFSI ဟာဖွဲ့စည်းချိန်ကစလို့နိုင်ငံပေါင်း48နိုင်ငံကဒုက္ခသည်တွေကိုအကူအညီပေးခဲ့တာတွေအပြင်လူမှုရေးလုပ်ငန်းတွေနဲ့ဆိုင်တဲ့လုပ်ငန်းတွေကိုလှုပ်ဆောင်ဖို့လူပေါင်း300ကျော်ကိုတက္ကသိုလ်ဘွဲ့ရတွေဖြစ်အောင်ကူညီပေးခဲ့ပါတယ်။ဒီထဲမှာဖိလစ်ပိုင်၊ဗီယက်နမ်၊အင်ဒိုနီးရှား၊မြန်မာစတဲ့နိုင်ငံတွေကပါဝင်ပါတယ်။အခုလိုမျိုးအာရှတိုက်ရဲ့နိုဘယ်ဆုလို့တောင်တင်စားခံရတဲ့ရေမွန်မက်ဆေဆေဆုရရှိတဲ့အတွက်သူတို့ရဲ့အလုပ်တွေပို့ပြီးတော့လုပ်သွားနိုင်မှာဖြစ်တယ်ဆိုပြီးစတီဗင်မန်စီကအခုလိုပြောကြားခဲ့ပါတယ
် We not just I will use this platform to promote peace and human rights as well as
ခုလိုရေမွန်မက်ဆိုင်းဆိုင်းအဖွဲ့ကပြမှတ်ပြတဲ့ဆုရှင်တရားအနေနဲ့ဒီအချိန်ကြီးနဲ့လူအခွင့်အရေးမြင့်တင်ရေးလုပ်ငန်းတွေကိုဆက်လုပ်သွားပါမယ်အခြေတော်အရှာကဒုက္ခတင်တဲ့အိုးရင်ဆွန့်ခွာထွက်ပြေးနေရသူတွေရဲ့ဘဝတွေကောင်းမွန်တိုးတက်ရေးကိုပို့ပြီးစူးစမ်းလှုံ့ဆော်သွားပါမယ်ကနာရီရဲ့အကူအညီနဲ့လူတွေရဲ့ဘဝတွေပြန်လည်တည်ဆောက်နိုင်ဖို့ကူညီတဲ့အလုပ်တွေကိုနောက်အနှစ်40ကြာတဲ့အထိဆက်ပြီးလုပ်သွားမှာပါ။ဒီထက်တောင်နှစ်တွေကြာအောင်ဆက်လုပ်သွားနိုင်မယ်လို့ထင်ပါတယ်။ဂျေဇူးတင်ပါတယ်
။2022ခုနှစ်အတွက်စုရရှိသူတွေထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံကအမျိုးသမီးသိပ္ပံပညာရှင်မျိုးဆက်သစ်တွေအတွက်လမ်းဖောက်ပြိုးထောင်ပေးခဲ့သူလည်းဖြစ်အိုအိမ်မဲ့တွေကိုဗစ်ကာကွယ်ဆေးထိုးနိုင်ရေးအပါအဝင်လူတိုင်းကာကွယ်ဆေးထိုးနိုင်ရေးကြိုးပမ်းဆောင်ရွက်ခဲ့တဲ့သိပ္ပံပညာရှင်အမျိုးသမီးဖီဒါစီကထရီပါကစ္စတန်နိုင်ငံကစီးရဲမွေးတည်မှုပပျောက်ရေးမှာကြိုးစားဆောင်ရွက်သူမိုဟာမက်ဖိလစ်ပိုင်နိုင်ငံကတငါသည်တွေအတွက်ရေရှည်ခံငါးလုပ်ငန်းနဲ့အသက်ဝေးဝမ်းကြောင်းမှုအတွက်ကြိုးပမ်းခဲ့သူရိုဘတ်တူဘယ်လွန်တို့အပါအဝင်အင်ဒိုနီးရှားနိုင်ငံမှာလွတ်လပ်တဲ့မီဒီယာအဖွဲ့အစည်းပေါ်ပေါက်လာရေးဥဆောင်လှရှားပြီးသတင်းလုပ်ငန်းအခင်းအကျင်းတွေပြောင်းလဲစီအောင်အားထုတ်ဆောင်ရွက်ခဲ့တဲ့ Watchdog ဆိုတဲ့မှတ်တမ်းရုပ်ရှင်ရိုက်ကူးတဲ့မီဒီယာလုပ်ငန်းတို့စုရရှိသွားခဲ့ကြပါတယ်။သတင်းမှန်ပေါ်ပေါက်ရေးစုံစမ်းမှတ်တမ်းရုပ်ရှင်တွေရိုက်ကူးနေတဲ့ Watchdog Media လုပ်ငန်းက Director Kraya Bat ကစုရရှိတဲ့အပေါ်မှာအခုလိုတုံ့ပြန်ပါတယ်
။ We are grateful to broader community who support us to move forward. Hopefully this excitement
ကျွန်တော်တို့လုပ်ငန်းတွေရှေ့ဆက်လုပ်နိုင်ဖို့အားပေးတဲ့အတိုင်းဝိုင်းတွေကိုကျေးဇူးတင်ပါတယ်။အခုလိုဆူရတဲ့ဝမ်းသာစရာစိတ်လှုပ်ရှားမှုကိုအားလုံးကိုလွှမ်းခြုံသွားစေမယ်လို့မျှော်လင့်ပါတယ်။ဆူရရှိတဲ့အတွက်ကျွန်တော်တို့အနေနဲ့အများကြီးထက်လှလာပြီးလူသားတွေအတွက်အကူအညီပေးသွားနိုင်မှာဖြစ်ပါတယ်။
သူတို့လုပ်ငန်းက2011ခုနှစ်ကစလို့လူအခွင့်ရေးလူမှုတရားမျှတမှုတွေလူမှုအပြောင်းလဲတွေနဲ့ဆိုင်တဲ့မှတ်တမ်းရုပ်ရှင်တွေကိုစတင်ရိုက်ကူးပြသခဲ့တာပါ။အင်ဒိုနီးရှားမှာအဓိကမီဒီယာကြီးတွေကဖော်ပြခြင်းမရှိခဲ့တာတွေကိုမှတ်တမ်းရုပ်ရှင်တွေအဖြစ်တင်ပြနေတာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံအခြေစိုက် Raymond Messese Foundation ကပေးတဲ့ဆုကိုမြန်မာနိုင်ငံကဆုရှင်9ယောက်ရရှိခဲ့မှုပါတယ်။1959ခုနှစ်ကတီတီလူးစ်နဲ့Ewart လောယုံတို့ပထမဦးဆုံးရွေးချယ်ချီးမြှင့်ခံရပါတယ်။2002ခုနှစ်မှာဒုက္ခသည်တွေနဲ့ရွှေပြောင်းလူသမားတွေအတွက်ကျန်းမာရေးစောင့်ရှောက်မှုအကူအညီပေးသူဒေါက်တာစင်တီယာမောင်2009ခုနှစ်မှာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ဆောင်သူကစောဝါ2013ခုနှစ်မှာကချင်အမျိုးသမီးငင်းညမ်းရေးတည်ဆောက်သူစိုင်းယော်လဖိုင်နဲ့2015ခုနှစ်မှာပရိဟိတလုပ်ငန်းတွေကိုလုပ်တဲ့ရုပ်ရှင်သရုပ်ဆောင်ဦးကျော်သူ2019ခုနှစ်မှာတော့သတင်းမှန်တွေကိုဖော်ထုတ်တဲ့မြန်မာ Now ကသတင်းသမားကိုဆွေဝင်းတို့ချီးမြှင့်ခံရတာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံရဲ့တတိယမြောက်သမ္မတ Raymond Messese ရဲ့ခေါင်းဆောင်မှုကိုဂုဏ်ပြုတဲ့အနေနဲ့1958ခုနှစ်ကစလို့အာရှတလွားကကိုကျိုးစွန်ပြီးအများပြည်သူအကျိုးအတွက်ဆောင်ရွက်နေသူတွေသဘောပတ်ဝန်းကျင်နဲ့လူခွင့်ရေးအတွက်ဆောင်ရွက်နေတဲ့လူပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်းတွေကိုရွေးချယ်ပြီးနှစ်စဉ်ချီးမြှင့်လာခဲ့တာအခုဆိုရင်63ကြိမ်မြောက်ရှိခဲ့ပြီဖြစ်ပါတယ်ရှင်။
ဒါတော့2021ခုနှစ်အတွက် Raymond Messese ဆုချီးမြှင့်ခံရသူတွေအကြောင်းမအေးမှတင်ပြခဲ့တာပါရှင်။အပတ်စဉ်ကဏ္ဍတွေကိုမတင်ဆက်ပေးခင်မှာနိုင်ငံတကာကစိတ်ဝင်စားစောင့်ကြည့်နေတဲ့အာဖဂန်ရေးနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေကိုပြောပြပေးပါမယ်။ဒီကနေ့ဩဂတ်စ်လ31ရက်နေ့ဟာအာဖဂန်နစ္စတန်မှာရှိတဲ့အမေရိကန်တပ်ဖွဲ့တွေနောက်ဆုံးထားထွက်ခွာဖို့သမ္မတဂျိုးဘိုင်ဒန်ကသတ်မှတ်ထားတဲ့နေ့ဖြစ်ပါတယ်။အာဖဂန်ကနေလူပေါင်း 132,000 ကိုအမေရိကန်နဲ့ညှို့ပေါင်းတပ်ဖွဲ့ဝင်တွေကကယ်ထုတ်ပေးခဲ့တာမှာအမေရိကန်နိုင်ငံသား 9,400 လည်းပါပါတယ်။ဒီကြောင့် VO ရဲ့ပင်ဒဂွန်သတင်းတောက်ကာလာဘတ်သတင်းပေးပို့ထားတာကိုကိုစော်ဝင်းလိုင်းပြောပြပါမယ်ရှင်
။အာဖဂန်နစ္စတန်ကနေအမေရိကန်တပ်သားတွေအခုလိုထွက်ခွာလိုက်တာနဲ့အတူအမေရိကန်တို့ရဲ့တပ်တန်းအခြေစုံစစ်ပွဲလည်းအဆုံးသတ်သွားပါပြီ
။ The military mission is over.A new diplomatic mission.
စစ်စင်ရေးတွေကတော့ပြီးဆုံးသွားပြီဖြစ်တာကြောင့်တန်တမန်ရေးလှုပ်ဆောင်မှုတွေစတင်ပါမယ်။
အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကအမေရိကန်တို့ရဲ့အာဖဂန်စစ်ပွဲတွေပြီးဆုံးသွားပြီဖြစ်ကြောင်းပြောသွားတာပါအမေရိကန်တို့က2000ခုနှစ်မှာတိုက်ထုတ်ပစ်လိုက်တဲ့တာလီဘန်တွေကတနတ်တွေပြစ်ပောက်ပြီးလမ်းမတွေပေါ်မှာအောင်ပွဲခံကြတဲ့တစ်ချိန်တည်းမှာပဲအမေရိကန်တပ်တွေပြန်ရုပ်သိမ်းရေးကိုကြီးကြပ်ကုတ်ကဲခဲ့ရတဲ့ဗိုလ်ချုပ်ကြီးကပင်ဒဂွန်စစ်ဌာနချုပ်မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ
် There's a lot of heartbreak associated with this departureWe did not get everybody.
အခုလိုတပ်ဖွဲ့တွေပြန်ရုပ်သိမ်းတာနဲ့အတူစေမကောင်းစရာတွေလည်းအများကြီးရှိခဲ့ပါတယ်။ကျွန်တော်တို့ခေါ်ထုတ်ခြင်းတဲ့သူအားလုံးကိုမခေါ်ထုတ်နိုင်ခဲ့ပါဘူး
။ဗိုလ်ချုပ်ကြီး Frank McKenzie ပြောသွားတာပါ။အမေရိကန်ကအာဖဂန်မှာရှိတဲ့တန်တမာလုပ်ငန်းတွေကိုကာတာနိုင်ငံကိုရွှေ့လိုက်ပြီးကြံနေတဲ့အမေရိကန်နိုင်ငံသား250နဲ့တခြားအာဖဂန်နိုင်ငံသားတွေထွက်ခွာနိုင်ရေးအတွက်ဆက်လက်ဆောင်ရွက်ပေးသွားမှာပါ။ကြံနေခဲ့သူတွေကိုရက်အကန့်အသတ်မရှိကယ်ထုတ်ပေးသွားမယ်လို့နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ
်။ Many are still there.Our commitment to them has no deadline.
လူတွေအများကြီးကြံခဲ့ပါတယ်။သူတို့ကိုကယ်ထုတ်ပေးမယ့်ရက်ဟာအကန့်အသတ်မရှိပါဘူး
။ကယ်ဆယ်ရေးအစီအစဉ်အစပိုင်းကရုံးရင်းဆန်ခတ်ဖြစ်မှုတွေအတွင်းသေဆုံးခဲ့ကြတဲ့အာဖဂန်တွေအပါအဝင်ကယ်ဆယ်ရေးကာလအတွင်းစုစုပေါင်းသေဆုံးသူဘယ်နှဦးရှိတယ်ဆိုတဲ့စာရင်းအတိအကျကိုတော့မသိရသေးပါဘူး။ဩဂုတ်လ26ရက်နေ့က ISIS-K အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်အမေရိကန်တပ်ဖွဲ့ဝင်73ဦးနဲ့အာဖဂန်တရားကျော်သေဆုံးခဲ့တယ်လို့အခုလ29ရက်နေ့မှာ ISIS-K အဖွဲ့ရဲ့ကားကိုအမေရိကန်ကလေကြောင်းကတိုက်ခိုက်ခဲ့စဉ်အာဖဂန်တချို့ထပ်မံတိုက်ဆုံခဲ့ပါသေးတယ်။တပ်ဖွဲ့ဝင်တွေကြာဆုံးခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့အင်ဗျူရောပြောခွင့်ရဂျန်ဆာကီကအခုလိုပြောပါတယ
်။ A day or a week where you lose 13 service members is
တပ်ဖွဲ့ဝင်73ယောက်ကြာဆုံးရတဲ့နေ့ဒါမှမဟုတ်တည်င်းပတ်ဟာတမရတအူးအတွက်အဆိုးဝါးဆုံးနေ့တနေ့ပါ
တပ်ဖွဲ့ဝင်တွေရုတ်သိမ်းမှုသူ့ရဲ့ဆုံးဖြတ်ချက်အတိုင်းသမရကဆက်လက်ရပ်တည်သွားမယ်လို့အင်ဗျူရောပြောခွင့်ရဂျန်ဆာကီကပြောပါတယ်။နှစ်ပေါင်း20ကြာခဲ့တဲ့အာဖဂန်စစ်ပွဲအတွင်းအမေရိကန်တပ်ဖွဲ့ဝင်2400ကြာဆုံးခဲ့ပါတယ်။အမေရိကန်တို့ကအယ်ခေရာခေါင်းဆောင်အိုဆာမာ ဘင်လာဒင်ကိုတုတ်တင်နိုင်ခဲ့ပြီးအယ်ခေရာအကြမ်းဖက်အဖွဲ့ကအမေရိကန်ကိုအကြမ်းဖက်တိုက်ခိုက်မှုတွေဆက်လုပ်မှာကိုကာကွယ်ဟန်တာနိုင်ခဲ့ပါတယ်။ဒါပေမဲ့တည်ငြိမ်တဲ့အစိုးရတရက်ကိုဖွဲ့စည်းနိုင်ခဲ့ခြင်းမရှိသလိုတာလီဘန်တွေကိုခုခံတိုက်ခိုက်နိုင်တဲ့စစ်တပ်တစ်ခုတိစောက်ပေးနိုင်ခဲ့ခြင်းမရှိတာတွေကြောင့်အမျိုးသမီးတွေအပါအဝင်အာဖဂန်အဖွဲ့အစည်းတွေကတိုးတက်အောင်လှုပ်ဆောင်နိုင်ခဲ့တာတွေဆုံးရှုံးရတာအမေရိကန်တွေကိုကူညီခဲ့သူတွေအတွက်အန္တရာယ်တွေနဲ့ရင်ဆိုင်ရမှာတွေအပေါ်အမေရိကန်တွေကစိုးရိမ်ပူပန်နေကြပါတယ်ခင်ဗျာ
ကိုစော်ဝင်းလိုက်ပြောပြပေးခဲ့တာပါရှင်။တဆက်သေးပဲဒီအာဖဂန်အရေးအမေရိကန်ရဲ့ကင်တွယ်ပုံတွေနဲ့ပတ်သက်တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုတင်ဆက်ပေးပါမယ်။ အာဖဂန်နစ္စတန်ကနေထွက်ခွာလူတွေကိုအမေရိကန်နဲ့မဟာမိတ်တွေကလေရင်နဲ့ကယ်ဆယ်ပေးနေတာဒီသတင်းပတ်အတွင်းအဆုံးသတ်ဖို့ရှိနေတဲ့အချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ဒီဖြစ်ရပ်အပေါ်ကင်တွယ်ပုံနဲ့ပတ်သက်လို့တချို့ကပြင်းပြင်းထန်ထန်ဝေဖန်နေကြပါတယ်ကဘူးလေစိတ်မှာကယ်ဆယ်ရေးဆောင်ရွက်နေချိန်အတွင်း ISIS တွေကပုံခွဲတိုက်ခိုက်တာကြောင့်အမေရိကန်တပ်ဖွဲ့ဝင်တချို့နဲ့အာဖဂန်အရက်သားတွေလည်းသေဆုံးခဲ့ပါတယ်။ဒါပေမဲ့လည်းလူပေါင်း 3 နဲ့ချီအာဖဂန်ကနေကယ်တင်နိုင်ခဲ့တဲ့အကြောင်းဘိုင်ဒန်အစိုးရကပြောဆိုထားပါတယ်။မစ်ရှယ်ကွင်းပေးပို့တဲ့သတင်းကိုဒီသတင်းပတ်အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်မှာကိုအောင်ကတင်ဆက်ထားပါတယ်ရှင်။
အာဖဂန်နစ္စတန်ကကယ်ဆယ်ရေးလုပ်ငန်းတွေဆုံးသတ်မယ်လို့ကနဦးပိုင်းကပြောထားပေမဲ့လည်းအမေရိကန်နိုင်ငံသားတွေနဲ့မဟာမိတ်အာဖဂန်တွေနိုင်ငံကထွက်ခွာနိုင်ဖို့ကယ်ဆယ်ရေးလုပ်ငန်းတွေဆက်လုပ်သွားမယ်လို့ဘိုင်ဒန်ဆိုရကပြောပါတယ်။တာလီဘန်ထိတ်တန့်အကြီးအကဲတဦးကလည်းအနာဂတ်ကာလမှာနိုင်ငံရဲ့ချားကိုထွက်ခွာလူတွေကိုထွက်ခွာခွင့်ပြုမယ်ဆိုပြီးပြောထားတာကြောင့်ဒီပေါ်အလုံးကစောင့်ကြည့်နေပါတယ်
။ 114 countries have made very clear
တာလီဘန်တွေအနေနဲ့ဩဂုတ်လ31ရက်နေ့ကျော်သွားရင်တောင်မှလွတ်လပ်စွာခရီးသွားလာခွင့်ပြုလိုက်မယ်လို့နိုင်ငံပေါင်း114နိုင်ငံကမျှော်လင့်ထားကြောင်းရှင်းလင်းပြတ်သားစွာပြောဆိုထားပါတယ
်။လွန်ခဲ့တဲ့သတင်းပတ်အတွင်းကပူးလေးစိတ်မှာအသေးခံဘုံခွဲသမားတွေရဲ့လက်ချက်ကြောင့်ကြာဆုံးသွားတဲ့အမေရိကန်တပ်ဖွဲ့ဝင်73ဦးဒိုဗာလီဒါစ်ကန်ကိုတနင်္ဂနွေနေ့ကရောက်ရှိလာစဉ်မှာသမ္မတဘိုင်ဒန်ကလေးစိတ်မှာဂုဏ်ပြုခဲ့ပါတယ်။ဒီတိုက်ခိုက်မှုအတွင်းအာဖဂန်တရားကျော်လဲတေဆုံးသွားပါတယ်။အမေရိကန်တပ်ဖွဲ့တွေအာဖဂန်နစ္စတန်ကဆုတ်ခွာချိန်မှာ NLA များပြီးရုံးရင်းဆန့်ကပ်မှုတွေကြုံရမှာဖြစ်ပေမဲ့လွန်ခဲ့တဲ့သတင်းပတ်တွေအတွင်းလူပေါင်း300000ကျော်ကိုအောင်မြင်စွာကယ်ထုတ်နိုင်ခဲ့တယ်လို့လဲဆိုပါတယ်။ဝေဖန်သူတွေကတော့ဘိုင်ဒန်ဟာ NLA ကြီးလို့နဲ့အမှားယွင်းတွေလုပ်ခဲ့တယ်ဆိုပြီးပြောပါတယ်။ Republican ထက်လွတ်တော် Matt Lindsey Graham က CBS Face the Nation အစီအစဉ်မှာအခုလိုပြောပါတယ်
။ President Biden said that he wanted to take this Afghanistan off.
နောင်တလာမယ့်သမ္မတတွေအတွက်ဝင်တော့ဝင်ဖို့မဖြစ်အောင်အာဖဂန်နစ္စတန်ကနေဆုတ်ခွာမယ်ဆိုပြီးသမ္မတဘိုင်ဒန်ကပြောပါတယ်။ဒါပေမဲ့သူလုတ်ခဲ့တာကအဲ့ဒါရေးဆန့်ကျင်ဘက်ပါ။နောင်နေ့20အတွင်းအမေရိကန်သမ္မတတွေဒီကိစ္စကိုရှင်းဆိုင်ဖြေရှင်းအောင်မှာပါ။
အမေရိကန်ထောက်လှမ်းရေးအစင်ခန်စာတွေရာအာဖဂန်နစ္စတန်မှာရှိတဲ့အကြမ်းဖက်အဖွဲ့တွေအနေနဲ့လက်ဦးမှုယူတိုက်ခိုက်နိုင်မယ့်အနေအထားမှာရှိမနေဘူးလို့ဘိုင်ဒန်ဆိုရကပြောပါတယ်။ဒါပေမဲ့လည်းရေရှည်မှာတော့ပြန်အင်အားကောင်းလာနိုင်မယ့်အပေါ်စိုးရိမ်မှုတွေရှိနေပါတယ
်။ What we have proven over time in other countries and
အကြမ်းဖက်သမားတွေရဲ့ချင်းချောက်မှုအန္တရာယ်တွေကိုအမေရိကန်စစ်မြေပြင်တပ်ဖွဲ့ဝင်တွေမလွတ်ပဲနဲ့တခြားနိုင်ငံတွေအထိကိုလိုက်လံနှိမ်နှင်းနိုင်ကြောင်းသက်သေပြပြပါပြီ
။အမေရိကန်အနေနဲ့ရှေ့လျှောက်အာဖဂန်နစ္စတန်ကိုအနီးကပ်စောင့်ကြည့်သွားမှာဖြစ်ပေမဲ့တန်တမန်တွေကဆက်ထားမှာမဟုတ်ဘူးလို့ပြောပါတယ
် We're going to have to see exactly what happens in the
နာမည်သတင်းပတ်တွေလာပိုင်းနေအတွင်းတာလီဘန်တွေဟာလုံခြုံရေးဆိုင်ရာကိစ္စရပ်တွေအပါအဝင်သူတို့ဘယ်လိုရပ်တည်ဆောင်ရွက်သွားမလဲဆိုတာကိုတွေးကြရပါလိမ့်မယ
်အနည်း20ကြာအမေရိကန်တပ်တွေအခြေချခဲ့တဲ့အာဖဂန်နစ္စတန်ရဲ့ပုံမှန်ဆက်ဆံရေးပြန်ထရှိလို့ရနိုင်မယ့်အခြေအနေကိုလည်းစောင့်ကြည့်ခက်ခက်သွားမှာဖြစ်ကြောင်းတွေးကြရပါခင်
ကိုအောင်စီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ကြရတာပါရှင်။ View American တန်ရဲ့အင်ကာညရေဒီယိုအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုကတော့အင်ကာညစကဝိုင်းတင်ဆက်ဖို့အလဲကြပါပြီ။မြန်မာနိုင်ငံမှာ COVID-19 ကာကွယ်ဆေးထိုးနိုင်ဖို့အစီအစဉ်လှုပ်ဆောင်ခဲ့တာမှာမြန်မာနိုင်ငံသားတွေသာမကမြန်မာနိုင်ငံမှာလက်ရှိရှိနေတဲ့နိုင်ငံခြားသားတွေထဲမှာပါဆေးထိုးကျင်ကြတဲ့သူတွေရှိနေတာကိုတွေ့ရတယ်လို့မြန်မာနိုင်ငံတရုတ်ကုန်သည်များအသင်းချုပ် MCCOC ရဲ့ကိုတူကိုထကိုဗစ် -19 ကာကွယ်ဆေးထိုးနိုင်ရေးလုပ်ငန်းကော်မတီပြန်ကြားရေးတာဝန်ခံကိုတန်းထွတ်အောင်က VOA ကိုပြောပါရယ်ကိုဗစ် -19 ရောဂါကိုကာကွယ်နိုင်ဖို့ဘယ်လိုကာကွယ်ဆေးကိုပဲဖြစ်ဖြစ်ထိုးကြပါလို့လဲသူကတိုက်တွန်းပါရယ်ကိုတန်းထွတ်အောင်ကိုကိုကြော်ကြော်သိန်းကဆက်သွယ်မြေမြန်ထားပါရယ်ရှင
်ကိုတန်းထွတ်အောင်ပြန်တွေ့ရတာဝမ်းသာပါရယ် VOA နဲ့ဆက်သွယ်မြေမြန်ဝင်ပြုတဲ့အတွက်လည်းပဲကျေးဇူးတင်ပါရယ်အလုပ်တွေရှုပ်တဲ့ကြားကအချိန်ပေးပြီးတော့ဆက်သွယ်မြေမြန်ဝင်ပြုတာနော
်
ဆိုတော့ဒီကိုတန်းထွတ်အောင်ပါဝင်ပြီးတော့လှုပ်ဆောင်နေတဲ့မြန်မာနိုင်ငံတရုတ်ကုန်သည်များအသင်းချုပ်ပေါ့နော်မြန်မာ Chinese Chamber of Commerce MCCOC ဒီ MCCOC ကပြီးခဲ့တဲ့ရက်ပိုင်းတွေမှာတရုတ်နိုင်ငံကနေပြီးတော့ Sinopharm COVID ကာကွယ်ဆေးကိုသွားပြီးတော့ယူလာတယ်ယူလာပြီးတော့မြန်မာပြည်မှာထိုးနှံ့ကျင်တဲ့လူတွေကိုအခကြေးငွေနဲ့ထိုးပေးတယ်ဆိုတဲ့အစီအစဉ်ကျွန်တော်သိထားပါတယ်ဆိုတော့ဒီနေ့မှာကျွန်တော်ပထမဦးဆုံးစိတ်ဝင်စားတဲ့မိကုံးကဟဲ့လားအခုလိုမျိုးတရုတ်နိုင်ငံကိုသွားပြီးတော့ Sinopharm ကာကွယ်ဆေးဝယ်မယ်ငါတို့ဟဲ့လားပြီးတော့ဗမာပြည်မှာငါတို့ပြန်ထုတ်ပေးမယ်ဆိုတာမျိုးကို ဘယ်လိုများစိတ်ကူးရခဲ့ကြတာပါလဲကိုတန်းတော
်ဟုတ်ကဲ့တကယ်တော့ကျွန်တော်တို့ဒီမြန်မာနိုင်ငံတရုတ်ကုန်နေများအတင်းချိုးပါဘောနော်ဒီကိုဗစ်ရောဂါတိုက်ခိုက်ရေးလုပ်ငန်းစဉ်တွေတော့မဆိုင်ပါဘူးဒီ2020ခုနှစ်ဒီကိုဗစ်ပထမလိုင်းမြန်မာနိုင်ငံကိုစပြီးဟိုရိုက်ခတ်စဉ်ကလေးကကျွန်တော်တို့ဒီနိုင်ငံတော်ရဲ့ကိုဗစ်ရောဂါတိုက်ခိုက်ရေးလုပ်ငန်းစဉ်တွေနဲ့ဒီဘုံကြီးเจ้าများတီလာရှင်เจ้าများဆေးရုံများအသင်းအဖွဲ့များနောက်ကိုဗစ်ကုတိုင်စင်တာများကိုပေါ့နော်အလူငွေတွေနောက်ပြီးတော့ mask တွေ PPE တွေနောက်ကိုအခုချိန်တိုင်းကိရိယာတွေအဲကွန်းတွေစသည်များပေါ့နော်လှူဒန်းခဲ့ပါတယ်နောက်လွန်ခဲ့တဲ့လအနည်းငယ်လောက်ကမြန်မာနိုင်ငံမှာရှိတဲ့ဒီတရုတ်နိုင်ငံသားများကိုတရုတ်တန်ရုံကလေပြောကက်ကွယ်ဆေးထိုးပြည့်အစီအစဉ်လေးတခုရှိရပါတယ်အဲ့ဒီအချိန်မှာကျွန်တော်တို့ဒီမြန်မာနိုင်ငံမှာလဲကိုဗစ်ရောဂါလဲကိုဗစ်ရောဂါကြောင့်ပေါ့နော်အသက်ပေးလိုက်ရတဲ့သူတွေလဲမနေတော့ပါမနေဘူးပေါ့နော်အဲ့အချိန်မှာကျွန်တော်ရဥက္ကဋ္ဌလေးပြီးတော့ဒီမြန်မာနိုင်ငံအတွင်းမှာနေထိုင်နေရှိတဲ့သူတွေကိုလူမျိုးမျိုးဘာသာမျိုးနိုင်ငံသားမျိုးပေါ့နော်ထိုးခွင့်ရစေချင်တဲ့စေတနာလေးပေါ်လာတယ်အဲ့အရာလေးပဲအစပြုခဲ့ရပါအခုဆိုရင်ဟုတ်အခုဆိုရင်ကျွန်တော်နေနဲ့စည်ရင်ပေးထားတဲ့သူတွေထဲမှာမြန်မာနိုင်ငံသားများသာမကဒီအမေရိကန်နိုင်ငံသားတို့ဂျပန်တို့ကိုရီးယားဗြိတိန်နောက်တရုတ်ဘင်္ဂလားဒေ့ရှ်စသည့်နိုင်ငံသားများလည်းပါဝင်ပါတယ်ခင်ဗျဟု
တ်ကဲ့မြန်မာနိုင်ငံမှာရှိနေကြတဲ့အထက်မှာမြန်မာနိုင်ငံသားတွေမကဘဲနဲ့မြန်မာနိုင်ငံမှာလက်ရှိရောက်နေတဲ့ဒီပနိုင်ငံသားတွေကပါလာတာပေါ့နော
်ပါတယ်
ဟုတ်ကဲ့ဒီလိုမျိုးပေါ့နော်ကျွန်တော်သိသလောက်ပေါ့ကျွန်တော်စီမံရှိတဲ့အချက်လေးအရာကနိုင်ငံတစ်ခုရဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုကျွန်တော်တို့ဟလာပရာဟိတာဘဝဲဖြစ်ဖြစ်ဟလာအကျိုးမြတ်ယူတဲ့ဘဝဲဖြစ်ဖြစ်အဲ့လိုမျိုးအစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုကနေပြီးတော့တခြားနိုင်ငံကနေ COVID-19 ကာကွယ်ဆေးတခုကိုသွားယူပြီးတော့ကိုယ့်နိုင်ငံထဲကလူတွေအတွက်ဟလာအခနဲ့တော့လောကအခမဲ့တော့လောထိုးပေးဆိုတဲ့အစီအစဉ်မျိုးကမြန်မာပြည်မှာတွင်မကဘူးကျွန်တော်သိထားသလောက်နိုင်ငံတကာမှာပါကျွန်တော်တို့တခါမှမကြားဘူးကိုတန်းတော
်ဟုတ်ကဲ့မြန်မာနိုင်ငံမှာဆိုလို့ရှိရင်တော့ကျွန်တော်အတင်းရဲ့ဒီကာကွယ်ဆေးထိုးနိုင်လုပ်ငန်းစဉ်ကတော့ဒါမြန်မာနိုင်ငံရဲ့ပထမဆုံးပုဂ္ဂလိကကိုတူကိုတာကာကွယ်ဆေးထိုးနိုင်အစီအစဉ်တော့ပေါ့နော်ဆိုင်နိုဖိုင်းဂရုပ်ကလည်းပြောပါတယ်ကမ္ဘာပေါ်မှာပုဂ္ဂလိကအဖွဲ့အစည်းတွေထဲမှာသူတို့ကျွန်တော်တို့ဒီ MCCOC ကိုတာပထမဦးဆုံးရောင်းပေးတာလို့တော့ပြောတယ်အဲ့တော့အေဂျာကတော့ဆိုင်နိုဖိုင်းဘက်ကကြည့်ရင်တော့ကျွန်တော်တို့ကဒါတကဘာလုံးမှာဒါပထမဦးဆုံးပဲသို့တော့ကျန်တဲ့ဒီကိုဗစ်ရှီးတို့တခြားကာကွယ်ဆေးတွေကိုတော့ပုဂ္ဂလိကအဖွဲ့တွေတခြားနိုင်ငံမှာဝယ်ယူပြီးအဲ့လိုထိုးပြတာရှိမှရှိတော့ကျွန်တော်လည်းမသိချောင်ခင်ဗျာ
ဟုတ်ကဲ့ဗျာဟုတ်ကဲ့ကိုတန်းထောင်တော့ဒါတကယ်ကိုဘယ်လိုခေါ်မလဲ pilot ပေါ့နော်ပြောရမယ်ဆိုရင်တော့ဟိုအရင်တုန်းကနမူနာမရှိခဲ့ဘူးအရင်တုန်းကကြည့်စရာစံမရှိဘူးဟလာအရင်တုန်းကသူများတွေဘယ်လိုလုပ်ခဲ့ကြသလဲဆိုတော့ကိုကြည့်စရာမရှိဘဲနဲ့ကိုကစပြီးတော့လမ်းဖောက်ပြီးတော့လိုးရတယ်ဆိုတဲ့အခါကျတော့ကျွန်တော်စဉ်းစားမိတာအရန်ကြီးတော့လဲရှော့ရှော့ရှူရှူလွယ်ကူမယ်လို့ကျွန်တော်မထင်ဘူးဆိုတော့ကိုတန်းထောင်ဘယ်လိုများညှိနှိုင်းဆောင်ရွက်ခဲ့ရတာရှိလဲဘယ်သူတွေနဲ့ပြောဆိုဆွေးနွေးခဲ့ကြရလဲ
ဟုတ်တယ်ခက်ခဲတော့ရှိတယ်ဗျာဘာဖြစ်လို့ဆိုကျွန်တော်အတင်းမှာဒီလုပ်ငန်းရှင်တွေညားတယ်ဆိုရင်နေပယ်အသီးသီးရပါတော့အားလုံးကဒီတက်မရေးနေပယ်ရလည်းမဟုတ်တော့ခါကြတော့တခါချင်းမတိရလေးတွေရှိတယ်အဲ့တော့ကျွန်တော်စံတော်ဝါလေးနဲ့ပေါ့နော်ဟိုမေးမြန်းပြီးတော့လုတ်ခဲရလေးလည်းရှိတယ်အရင်ဆုံးကျွန်တော်တို့ဒီလုပ်ငန်းကိုဟိုအစပိုင်းမှာပေါ့နော်အရင်ဆုံးကျွန်တော်တို့မြန်မာနိုင်ငံဆိုင်ရာတရုတ်တမတ်ကိုတွားပြီးအကူအညီတောင်းရတာပေါ့နော်နောက်ပြီးတော့ကျန်းမာရေးဝန်ကြီးဌာနနဲ့ရန်ကုန်ကျမ်းမိုင်ဝင်းဆရာအပြင်ရန်ကုန်နဲ့တခြားတိုင်းနဲ့ပြည်နယ်ပြည်ပြည်မှာရှိတဲ့ COVID-19 ရောဂါထိန်းသိမ်းရေးအရေးပေါ်တုံ့ပြန်ကော်မတီတွေနဲ့ရခွင့်ပြုချက်ရယူရတာပေါ့နောက်ပြီးနေအသီးသီးမှာရှိတဲ့ဒေသခံအဖွဲ့အစည်းတွေနဲ့ဒီလူစင်းဝိုင်းကောက်ပေးဖို့ပါဝင်အခြားလူအပ်တဲ့အစီအစဉ်များကိုလုပ်ပေးဖို့လည်းဆွေးနွေးရပါတယ်ခင်ဗျဟိုကာကွယ်ဆေးထားသူမှုနဲ့တည်ယူပို့ဆောင်တဲ့နေရာမှာလည်းလူအပ်တဲ့အေးပမာဏနဲ့စနစ်တကျတည်ယူထိန်းသိမ်းထိန်းနိုင်ဖို့အတွက်ဆေးဘက်ဆိုင်ရာ logistics company နဲ့လည်းဆွေးနွေးရပါတယ်ခင်ဗျ။
ညာကြီးပေါ့နော်။ဆိုတော့ကျွန်တော်တွေးကြည့်တယ်ကိုသက်ထောင်ပြောနေနေကျွန်တော်တွေးကြည့်တယ်။ဆိုတော့တန်ယုံတရုတ်မြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံရဲ့တာဝန်ကြီးကနေစပြီးတော့ပေါ့နော်။ဂျန်နယ်သက်ဆိုင်ရာသူကဏ္ဍဘောင်ဝင်လို့ဆောင်ပေးကြမယ်လူတွေကိုဆက်သွယ်ပြောဆိုကြတဲ့အခါကျတော့ဒီလိုမျိုးကာကွယ်ဆေးထိုးဖို့ဆိုတဲ့ကိစ္စအခါကျတော့အားလုံးကလူလူလာလာရှိလိမ့်မယ်လို့တော့ကျွန်တော်တို့အဲ့လိုခန့်မှန်းမိတာပဲ
။အားလုံးဆိုတာ
ခုနကလိုကိုတန်းထောင်လို့ဆက်သွယ်လို့ဆောင်သူအကုန်လုံးကဒါကိုလိုလလနဲ့ဝိုင်းဝန်းပြီးတော့ဟလာလိုအပ်တာကူညီပေးလို့ဆောင်ပေးရှိကြမယ်ထင်ပါရဲ့
ဟုတ်ကဲ့ဟုတ်ကဲ့တာမတ်ကြီးဘက်ကလည်းဟိုအရန်လိုလလနဲ့ကူညီပေးတယ်နောက်ပြီးတော့ဒီချက်မိုက်ဝန်ကြီးဌာနကလည်းဒါကျွန်တော်တို့ဥစားလိုအပ်တဲ့ပံ့ပိုးမှုတွေပေးတယ်နောက်ပြီးတော့ဒီ ထိုးနာမည်သူတွေဘက်ကလည်းဟိုထိုးချင်တဲ့သူကလည်းအရန်များပါတယ်ခင်ဗျ
ဟုတ်ကဲ့ကျွန်တော်လည်းအဲ့ဒါနောက်မေးခွန်းဆက်လိုက်ချင်တယ်လူများအရန်များသလားကျွန်တော်အခုဒီတလောက်ကဒီသူအနာကဒီ ICCD လား MCC တယ် sorry ကျွန်တော်ကဟိုခေါ်ဝေါ်မရင်းဘူးအဲ့ဒီအဆောက်အဦကြီးထဲမှာနော
်သူအနာဘူမီ event park
ဟုတ်ကဲ့ဆိုအဲ့ဒီထဲမှာထိုးပေးနေတယ်လို့ကျွန်တော်အဲ့လိုမျိုးဟိုသိထားတယ်ဆိုတော့လက်ရှိမှာဘယ်လိုအစီအစဉ်ဘယ်လိုပုံစံမျိုးနဲ့ထိုးပေးနေပါလဲဟိုလာထိုးတဲ့လူအကြီးအကျယ်တော့တော်တော်လောများပြီလားဗ
ျဟုတ်ကဲ့ရန်ကုန်မှာတော့ဒီသူအနာဘူမီ event park ထဲမှာစုရက်နှစ်ခုခွဲပြီးတော့တရက်ကိုလူဦးရေ1000စီနဲ့ထိုးပေးနေရှိပါတယ်အာကျွန်တော်တဦးကိုဟိုစာ9000နှုန်းနဲ့23ရက်နေ့ကလေးစပြီးထိုးပေးနေတာပေါ့နော်တချို့အဖွဲ့အစည်းတွေဆေးရုံနဲ့ရန်ကုန်ပြင်ပရှိအဖွဲ့အစည်းတွေကတော့သူတို့အစီအစဉ်နဲ့သူတို့ COVID 19ရောဂါထင်းချုပ်ရေးနဲ့အရေးပေါ်တွေ့မြင်ကုန်တရားခွင့်ပြုထားတဲ့နေရာတွေမှာထိုးတာရှိပါတယ်။ရန်ကုန်မှာဆိုလည်းGrand Hunter ဆေးရုံမှာထိုးပေးနေတာရှိတယ်။ဒါကတော့ဒီဟိုတခြားအသင်းအဖွဲ့ကလေဟိုဥပမာပြောရရင်ဖူချင်လူမျိုးဟိုမြန်မာနိုင်ငံမှာရှိတဲ့ဖူချင်လူမျိုးတွေရဲ့ဟိုအသင်းကနေပြီးတော့သူတို့ကနေပြီးတော့သူတို့နဲ့ဆင်းပေးထားတဲ့သူတွေသူတို့ကဒီ Grand Hunter ဆေးရုံမှာသူတို့ထိုးပါတယ်။အဲ့အဖွဲ့တွေကြတော့သူတို့နှုံးကတိတ်တော့ကျွန်တော်တို့နဲ့မတူဘူးသူတို့ကြတော့စေးဘိုးကိုတော့ကျွန်တော်က4000ကျွန်တော်တို့တွင်းရတယ်ဒီတူတိုးစစ်စာကိုပေါ့နော်နောက်ပြီးစေးထိုးနံကောသူတို့က2000ထိယူခွင့်ရှိတယ်အဲ့တော့စုစုပေါင်း6000ထက်မကျော်ရလို့ကျွန်တော်ကအဲ့လိုတတ်မှတ်ထားတာရှိ
ဟုတ်ပြီ
ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကဒါစီးပွားဖြစ်လို့တာလုံးဝမဟုတ်ဘူးပြီးတော့တကယ်လို့အဖွဲ့အစည်းတစ်ခုခုကနေပြီးတော့အချိုးမြက်ရယူပြီးပြန်ရောင်းတာတွေ့ရင်သူတို့ဝယ်ထားတဲ့စုစုပေါင်းပမာဏတံဘူးရဲ့ခုနဆောက်ရောရမယ်လို့ကျွန်တော်တို့ကြီးညာပြီးသားပါခင်ဗ
ျဟုတ်ကဲ့ဆိုတော့ကိုတန်းထောင်တို့ကအခုနှလုံးစာကာဝစီနှလုံးစာကို9000ပေါ့နော်ဒါကိုတန်းထောင်တို့ကကိုတိုင်းလောက်တာဟလာကိုစီကနေပြီးတော့မှပြန်ပြီးတော့ယူပြီးတော့ဟလာထိုးပေးတဲ့လူတွေဆိုရင်လည်းဟလာစေးဘူး4000ထိုးနံက2000စုစုပေါင်း6000တဲ့တော့မကျော်ပါဘူးဒီပေါ်မှာအကျိုးမြတ်မယူဘူးပေါ့နော်ဆိုတော့ထိုးခြင်းတဲ့လူတွေအနေနဲ့ကရောကိုတန်းထောင်တို့ကိုဘယ်လိုဆက်သွယ်ပြီးတော့ဘာတွေလုပ်ရပါသလဲခင်ဗျာ
โอเคတကယ်တော့ကျွန်တော်တို့က6လပိုင်း9လပိုင်းလောက်ကလေးကလူစင်းနေကောက်ပြီးတော့มาလူရောက်ရေ3သိန်းခွဲစင်းကောက်မိရပေါ့เนาะအဲ့စင်းအတိုင်းကိုပဲကျွန်တော်ကစေးကိုမှာခဲ့3သိန်းခွဲဆိုတယောက်ကို2ဒိုးစစ်ဆို9သိန်းဒိုးစစ်တောက်စေးကိုမှာယူခဲ့အဆိုတော့အခုလဲကျွန်တော်အခုလဲအဲ့တုန်းကစင်းပေးခဲ့တဲ့သူတွေကိုအဓိကထားပြီးထိုးပေးနေရပါတယ
်อืมဩစင်းကြိုကောက်ပြီးတော့มาရထားတဲ့စင်းအရာရေအတွက်မှာပြီးတော့ဆေးရေအတွက်ကိုအဲ့ဒီအတိုင်းမှာပြီးတော့အဲ့ဒီစင်းပေးထားတဲ့လူတွေကိုထိုးပေးနေတာဆိုတော့ကိုယ်တော့ကျွန်တော်လည်းစဉ်းစားအဲ့ဒီတုန်းကစင်းကောက်တော့လူတွေရောတော်တော်ကြေကြေပဲမြန်အောင်တည်ကြပါလေထိုးခြင်းတဲ့လူကဘာကြောင့်များ3သိန်းခွဲပဲရတာပါလေကျွန်တော်စိတ်ထင်အဲ့ထက်တော့ပိုများမလားလို့စိတ်ဝင်စားတဲ့လူက
ဩအဲ့တုန်းကကျွန်တော်ကဟို deadline ကလည်းနဲ့ကတ်သွားတာလည်းပါတယ
်ဩဟုတ်ပြီ
အဲ့ဒါလည်းပါတယ်နောက်ပြီးတော့ဒါပေမဲ့ထိုးတဲ့သူကတော့တည့်တည့်ထိုးခြင်းတဲ့သူကတော့စင်းလာပေးတာအများကြီးပါအာခုနပြောသလိုနိုင်ငံခြားသားတွေလည်းပါတယ်။နောက်ဟိုကုမ္ပဏီတွေလည်းပါတယ
်။ဟုတ်ကဲ့
။တချို့မြန်မာနိုင်ငံမှာရှိတဲ့ကုမ္ပဏီလုပ်ငန်းရှင်ကြီးတွေလို့ဆိုသူတို့ဝန်ထမ်းတွေနဲ့သူတို့ရဲ့ဒီဝန်ထမ်းမိသားစုတွေကိုအခမဲ့ထိုးပေးတာတွေလည်းရှိတယ်။ဒီမှာဘန်တွေလည်းပါတယ်။ဟိုတယ်လုပ်ငန်းတွေပါတယ်။နောက်စက်ရုံတွေပါတယ်။နောက်ဟိုစေးရုံတချို့လည်းပါတယ်ခင်ဗျစေးယုံကလေစေးယုံနေရလေပြောသူတို့ဝင်ထမ်းနေကိုထိုးပေးဖို့ပေါ့နော်ကျွန်းနေစင်းပေးရလေဖြစ်နော
်ဟုတ်ဆိုတော့အခုအတုပ်ပေါ့နော်သူလူကြီး3သိန်းခွဲစာ9သိန်းအပြင်နောက်ထပ်ကောကုသထောင်တို့ထပ်မှာဖို့ထပ်ပြီးတော့ထိုးဖို့အစီအစဉ်ရှိပါသေးလား
ဟုတ်ကဲ့ဒီတစ်ခါအစီအပြေဆိုလို့ရှိရင်နောက်လဲကျွန်တော်တို့စီစဉ်သွားပါပ
ါဟုတ်ပြီကုသထောင်ကိုယ်တိုင်ဒါကိုဟလာကိုယ်တိုင်တည်းတည်းဝင်ပြီးလုပ်ရတဲ့အခါကျတော့ကုသထောင်လူခန်းစားရလေကိုတန်းထောင်ရဲ့ပုပ်ကလီကခန်းစားချက်လေကျွန်တော်သိကျင်နေအခုလို့လုံနိုင်တဲ့အပေါ်မှာ
ကျွန်တော်တို့ဒီအတိမိတ်ဆွေတွေပေါ့နော်အထူးသဖြင့်သေမထိုးတဲ့အသက်ကြီးပိုင်းတွေကိုကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့အတိမိတ်ဆွေတွေထဲမှာဟိုစုံမသွားတာမနေတော့ပါဘူးအဲ့တော့ဒီတရင်ကြားတိုင်းနဲ့စိတ်မကောင်းဒီပတ်ဝန်းကျင်တွေကလူတွေကြည့်မယ်ဆိုရင်လေကာကွယ်ဆေးထိုးရတဲ့သူတွေကယောဂကုသခံထားရရင်တောင်မှဟိုတေဆုံးနိုင်ခြင်းနှုံးရပါတော့အင်မတန်နေပါတယ်အဲ့တော့ဒီလိုအခြေအနေမျိုးမှာကျွန်တော်ကဒီ ကာကွယ်ဆေးရရှိဖို့အတွက်ဒီလူတွေအများကြီးကာကွယ်ဆေးထိုးနိုင်ဖို့အတွက်ပေါ့နော်ဒီလိုတစ်ဖက်တစ်လမ်းကနေဝိုင်းပြီး volunteer လုပ်ခွင့်ရတဲ့အတွက်လည်းကျွန်တော်ဝမ်းသာပါတယ်ခင်ဗျဒါကုသိုလ်ရတယ်လို့ပဲကျွန်တော်တို့ယူဆထားပါတယ်ကျွန်တော်ဒီမှာ volunteer တွေလည်းရှိပါတယ်အဲ့ဒီ volunteer တွေဆိုလို့ရှိရင်နေ့မအိပ်ညမအိပ်လုပ်လို့ရတဲ့အပြင်ဒီလူပေါင်းစုံနဲ့လည်းဆက်ဆံရတဲ့အခါမှာဟိုတခါတခါလဲသူတို့ဟိုအခက်အခဲလေးတော့ရှိတာပေါ့နော်ဒါပေမဲ့တရားအောင်မှပြန်နေတယ်ပြောကြတ
ာဟုတ်တော့ကိုတန်းထောင်းအောင်ပြောသလိုပေါ့နော်ကုသိုလ်ရတယ်ဆိုတာကျွန်တော်တို့မြင်ခြင်းမှမြင်ရပါမယ်ဒါပေမဲ့လက်တွေ့မှာတော့ဒါကလူအသက်ကိုကယ်တဲ့ကိစ္စဆိုတော့အသေးချပါပဲဆိုတော့ကိုတန်းထောင်းအောင်ရေးလက်ရှိမှာကမြန်မာနိုင်ငံမှာကကိုဗစ်တတိယလိုင်းတန်းနဲ့ရင်ဆိုင်နေရတာပေါ့နော်ဒီအပိုင်းတွေမှာပြီးခဲ့တဲ့ကြပိုင်းတွေမှာနည်းနည်းလေးလျော့လာတယ်ဆိုပြီးတော့သတင်းတွေကျွန်တော်တို့ရတာတော့ရှိပါတယ်ဆိုတော့ကိုတန်းထောင်းအောင်ကကိုတိုင်းပြည်တွင်းမှာဟာမျက်မြင်ဒိဋ္ဌကြုံတွေ့နေရတာဆိုတဲ့အခါကျတော့လက်ရှိမြန်မာနိုင်ငံရဲ့ကိုဗစ်တတိယလိုင်းအခြေအနေရရပေါ့နော်ဟာကိုတိုင်းတွေ့ကြုံနေရတာပေါ့မှာကိုတန်းထောင်းအောင်ကိုတိုင်းဘယ်လိုများနားလဲခံစားမိပါတယ်လေဗ
ျကျွန်တော်အထင်တော့ဒီကာကွယ်ဆေးတွေပေါ့နော်ထိုးဖို့ထိုးဖို့ရေထိုးနိုင်ဖို့ကအရင်အရေးကြီးပါတယ်ဟိုကာကွယ်ချင်းဟာဟိုကုသချင်းထက်လည်းပိုကောင်းတယ်ဆိုတာရှိတယ်အဲ့တော့Pfizer ဖြစ်စေ Sinopharm ဖြစ်စေဒီ COVID ဖြစ်စေကာကွယ်ဆေးတစ်မျိုးမျိုးတော့ပေါ့နော်လူတိုင်းလူတိုင်းဒီကျန်းမာရေးရှုထောင့်လေးကြည့်မယ်ဆိုရင်ထိုးဖို့ qualify ဖြစ်တဲ့လူတိုင်းထိုးတင်တယ်လို့တော့ကျွန်တော်မြင်တယ်ခင်ဗ
ျကုသိုလ်ထောင်းအောင်အချိန်ပေးပြီးတော့ဖြည့်ဆူပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကုသိုလ်ထောင်းတို့လှုပ်ဆောင်ကြရတဲ့အားလုံးချောချောမွေ့မွေ့အောင်မြင်ပါစေလို့ဆုတောင်းပါတယ်ခင်ဗျာ
ပြည့်စုံနေပြပါစေ
ကိုကျော်ကျော်သိန်းစီစဉ်တင်ဆက်တဲ့အင်္ဂါညစကဝိုင်းကိုနားဆင်ကြရပါရှင်ဒီစီစဉ်တဲ့ view ကချုံလင်းတဲ့ပတ်စင်ကဏ္ဍတွေသတင်းနဲ့သတင်းဆောင်မတွေကို VOA website ဆာမျက်နှာ bamis.voanews.com အပြင် VOA ရဲ့ Facebook နဲ့ YouTube ဆာမျက်နှာတွေမှာလည်းချုံလင်းပေးနေတဲ့အချိန်နဲ့တပြိုင်နက်တည်းနားဆင်ကြည့်ရှုနိုင်ပါတယ်ကျမတို့ရဲ့ radio စီစဉ်တွေကိုတော့ရုပ်သံနဲ့ပါဖြည့်စွက်တင်ဆက်ပေးနေပါတယ်ဒီည radio season တွေကိုည10:00အထိဆက်ပြီးတော့ချုံလင်းပေးသွားမှာပါအခုကတော့နောက်ဆုံးရနိုင်ငံတကာသတင်းအကျဉ်းချုပ်ကိုနားလောင်ပြောပြပေးပါမယ်ရှင်
အမေရိကန်တပ်ဖွဲ့တွေအာဖဂန်နစ္စတန်ကအပြစ်သက်ဆုတ်ခွာပြီးတော့ကယ်ဆယ်ရေးလုပ်ငန်းတွေအဆုံးသတ်ပြီးတဲ့နောက်တာလီဘန်တွေကကဘူးလက်စိတ်ကိုထိန်းချုပ်လိုက်ပြီးဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့အနည်း20ကြာအာဖဂန်စစ်ပွဲတပ်ဝင်တွေပြည်ဆောင်သွားပြီလို့လည်းအမေရိကန်တပ်ဖွဲ့အကြီးအကဲဗိုလ်ချုပ်ကြီးကင်နက်ဖရန့်မက်ကင်ဇီကကြေညာပါတယ်။အမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာတပ်ဖွဲ့တွေကအရက်သား33,000ကိုကယ်တင်ပေးခဲ့တယ်လို့လည်းပြောပါတယ်။တနင်္လာနေ့အာဖဂန်ဒေသစံတော်ချိန်ည 7:59 မိနစ်မှာနောက်ဆုံးလေယာဉ်ထွက်ခွာခဲ့တာပါ။အာဖဂန်စစ်ပွဲအတွင်းအမေရိကန်စစ်ဖက်နဲ့အရက်ဖက်ဝန်ထမ်း1460ကျော်တည်ဆုံးခဲ့တယ်လို့လဲဝန်ကြီးမက်ကင်ဇီကပြောပါတယ်မြန်မာစစ်တပ်နဲ့ရဲကအကြမ်းဖက်ဖြိုခွဲဖမ်းဆီးတာတွေရှိခဲ့တာကြောင့်စစ်အာဏာသိမ်းမှုဆန့်ကျင်ရေးဆန္ဒပြပွဲတွေကြိုကြားဆိုသလိုပဲရှိတော့တဲ့ရန်ကုန်မြို့မှာဒီကနေ့တော့အမျိုးသမီးတွေဥဆောင်ပြီးတော့ဆန္ဒပြခဲ့ကြပါတယ်မန္တလေးမှာတော့အောင်မြေသာဆန်းပညာရေးကျောင်းပေါင်းစုံတပိတ်စစ်ကြောင်းနဲ့ဖမ်းဆီးကံပြည်သူများကိုစားပြုတပိတ်စစ်ကြောင်းတို့ကပူပေါင်းစီတက်ဆန္ဒပြခဲ့ကြတယ်လို့မြတောင်ချမ်းမြတာစီတပိတ်စစ်ကြောင်းတို့လည်းပူပေါင်းစီတက်ခဲ့တာပါတနင်္လာနေ့တိုင်းတဝဲခရိုင်လောင်းလုံမြို့မှာတော့စစ်သည်နဲ့ရဲကအရက်ဝတ်တွေနဲ့ပါစောင့်ကြည့်နေတဲ့ကြားကပဲအမျိုးသမီးတွေလူငယ်တွေအခြေခံပညာကျောင်းသူကျောင်းသားတွေပူပေါင်းပြီးတော့ဆန္ဒပြခဲ့ကြပါတယ်မြန်မာနိုင်ငံပြည်ထောင်စု၈နေချုပ်ရုံးကိုဥပဒေအရဝန်ကြီးဌာန Ministry of Legal Affairs အဖြစ်ပြင်ဆင်ဖွဲ့စည်းလိုက်တယ်လို့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီက2023ခုနှစ်ဩဂုတ်လ30ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပုံမှ49ရာဖွဲ့စည်းလိုက်တာဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဥပဒေအရဝန်ကြီးဌာနရဲ့ပြည်ထောင်စုဝန်ကြီးနဲ့ပြည်ထောင်စု၈နေချုပ်အဖြစ်ဒေါက်တာသီရဦးကိုခန့်အပ်လိုက်တယ်လို့ဒုတိယဝန်ကြီးနဲ့ဒုတိယ၈နေချုပ်အဖြစ်ဦးစန်းလွင်တို့ကိုခန့်အပ်ကြောင်းစစ်ကောင်စီကဩဂုတ်လ30ရက်နေ့နေ့စွဲနဲ့ကြေညာတာပါ။ဘာရဲ့ချက်ဘလို့ကြောင်းနဲ့အခုလိုပြုလဲပြောင်းလဲဖွဲ့စည်းရလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူးဥပဒေအရဝန်ကြီးဌာနဆိုတာမြန်မာနိုင်ငံမှာလွတ်လပ်ရေးရပြီးချိန်ကလေးကအစိုးရအဖွဲ့အဆက်ဆက်မှာအရင်ကမရှိခဲ့ဘူးပါဘူးမြင့်ချုပ်ဦးနှုတ်ဦးဆောင်တဲ့ဖဆပလအစိုးရခေတုံးကတော့တရားရေးဝန်ကြီးဌာနဆိုတာရှိခဲ့ပူပါတယ
်ဩဂတ်လ31ရက်အင်္ဂါညနောက်ဆုံးရသတင်းအချင်းချုပ်နန်းလောင်ပြပြပေးခဲ့တာပါရှင်ဒီကနေ့ညအတွက်စစ်စင်ထုတ်လုပ်ရေးမှူးကမတ်အလိမ်မာဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျွန်ဝေါ်ကာနဲ့PJ Elliot တို့ဖြစ်ပါတယ်အခုထုတ်လွှင့်ပေးတဲ့အတန်လွင့်အစီအစဉ်ကိုအစီအစဉ်ပြပြချင်းည10နာရီကနေ17နာရီမှာလည်းတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ် VUE ကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်အားလုံးကျေးဇူးပါပေးခင်ကြပါစေကျမခင်ဗျူထွေပါရှင်
This program has come to you from